Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အတန်းကနေ2016ခုနှစ်ဩဂုတ်လ23ရက်စနေနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိ line to meter 2432နဲ့40တို့ကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပါ
မင်္ဂလာပါရှင်ကျမနန္ဒချက်မှာသတင်းတွေကိုကိုညံဝင်းအောင်နဲ့အတူပြပြမှာပါရှင်သမ္မတအိုဘားမားဟာ IS အစိုးရအုပ်စုကိုထူထောင်သူလို့ပြောဆိုခဲ့တာဟာတယောလောင်ပြောင်တဲ့သဘောနဲ့ပြောခဲ့ခြင်းသာဖြစ်တယ်လို့ Republican Party သမ္မတလောင်ဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်ထိုင်းတောင်ပိုင်းအပန်းဖြေကမ်းခြေမြို့တွေမှာဖြစ်ခဲ့တဲ့တိုက်ခိုက်မှုတွေအတွင်းလူ၄ဦးသေဆုံးပြီးတော့အနည်းဆုံး30ဒဏ်ရာရရှိခဲ့ပါတယ် Rio Olympic ပြိုင်ပွဲမှာတော့ရွှေတိုက်16ခုနဲ့ American ကထိတ်ဆုံးဝပြေးနေပါတယ်ဒီသတင်းတွေပါဝင်ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုခုမနဲ့ကြားဖို့ရှိပါတယ်ရှင်
။ကောင်းပါပြီရှင်။ NLD အစိုးရသည်ရဲ့ပထမရက်ပေါင်း100ကာလအတွင်းဘာတွေဆောင်ရွက်ခဲ့ပါသလဲ။အင
်းဘယ်တော့ပြင်းပြတဲ့ဆက်ဆိုတော့တော်တော်လေးပြတ်ပါ။အဲ့တော့ဘယ်တော့ပြန်ရှော့ဆိုတော့တော်တော်လေးရှော့ပြီးသား
။ဒီဒီ
အဲ့တ
ော့ဒါကတော့နိုင်ငံသားရေးဝင်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်တဦးကသတင်းစာရှင်းလင်းပွဲအတွင်းပြောသွားတာပါ။မနေ့ကကျင်းပတဲ့ပထမရက်တရားကာလအတွင်းဆောင်ရွက်ချက်တွေနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲအကြောင်းကိုတော့သတင်းအစီအစဉ်ပြီးမှနားဆင်ရဖို့ရှိပါတယ်။ဒါအပြင်လွှတ်တော်အတွင်းမှနိုင်ငံရဲ့ဘတ်ဂျက်ဒီလုံငွေပြတာနဲ့ပတ်သက်လို့ဘာတွေဆွေးနွေးကြသလဲဆိုတာကိုလည်းကြားဖို့ရှိပါတယ်ရှင်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လင်းမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမက်နန္ဒာချန်နဲ့ကိုညံဝင်းအောင်တို့ကပြောပြပါအောင်ရှင
်။သမ္မတဘရက်အိုဘားမားဟာ IS အစိုးရအုပ်စုကိုထူထောင်သူဖြစ်ပြောဆိုခဲ့တာဟာတယောလောင်ပြောင်တဲ့သဘောနဲ့ပြောခဲ့ခြင်းသာဖြစ်တဲ့အကြောင်း Republican Party သမ္မတလောင်ဒေါ်နယ်ထရန့်ကပြောဆိုလိုက်တယ်လို့သတင်းမီဒီယာတွေကအလေးအနက်သဘောထားပြီးတင်ပြခဲ့ကြတာဖြစ်တဲ့အကြောင်းအပြစ်ဖို့လိုက်ပါတယ်။ထရန့်ကတော့သမ္မတအိုဘားမားနဲ့ဒီမိုကရက်ပါတီသမ္မတလောင်ကလင်တန်တို့ကို IS အဖွဲ့ထူထောင်သူတွေအဖြစ်ပြောဆိုခဲ့တာကိုအလေးအနက်လို့တင်ပြခဲ့တဲ့ CNN သတင်းဌာနဟာတယောရာဟိုတော့မသိဘူးလားလို့ Twitter အင်တာနက်လူမှုကွန်ရက်မှာမေးခွန်းထုတ်ခဲ့ပါတယ်။ Trump ရဲ့ပြောဆိုချက်တွေအပေါ်သတင်းမီဒီယာတွေသာမကသူ့ပါတီရင်းကပါဝေဖန်မှုတွေထွက်ပေါ်ခဲ့ပါတယ်။ဒီသတင်းပတ်ထဲမှာပဲဒုတိယအကြိမ်ဖြစ် Republican Party ရင်းကထင်ရှားတဲ့ပုံကိုယ်တွေစုပြီးသမ္မတရာထူးအတွက်ထရန့်ကိုထောက်ခံမှုပေးမှာမဟုတ်တဲ့အကြောင်းကြေညာချက်ထုတ်ပြန်ခဲ့ကြပါဗါးကွန်ဂရက်လွှတ်တော်အမတ်ဟောင်းတွေသမ္မတဟောင်းတွေဖြစ်ကြတဲ့ Ronald Reagan, George W. Bush နဲ့ George H. W. Bush တို့လက်ထက်မှာတာဝန်ထမ်းခဲ့ကြတဲ့အစ်မအရာရှိတွေအပါအဝင်ပါတီဝင်80ကျော်ကထရန့်ကိုအာရုံစိုက်နေမဲ့အစအထက်နဲ့အောက်လွှတ်တော်ကပါတီကိုယ်စားလှယ်လောင်းတွေအရေးရွေးခံရရေးကြိုးပမ်းဖို့ Republican Party Committee ဥက္ကဋ္ဌ Ryan Priebusstan စာပေးတာစာရေးသားပေးပို့ခဲ့ကြပါတယ
်။ယူကရိန်းနိုင်ငံပေါ်ရုရှားရဲ့ပြင်းထန်တဲ့ပြောဆိုချက်တွေကိုရှော့ချဖို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနတာဝန်ရှိသူတွေကပြောဆိုလိုက်ပြီးတင်းမာမှုတွေရှိပြီးသားကြိုးပြက်လွယ်တဲ့အခြေအနေကိုရုရှားနိုင်ငံကမီးမွှေးနေတယ်လို့သတိပေးလိုက်ပါတယ်။မိမိတို့အနေနဲ့လွန်စွာစိုးရိမ်မကင်းဖြစ်ကြောင်းပင်တဂွန်စစ်ဌာနချုပ်ကပြောပါတယ်။မကြာခင်ဖြစ်ပေါ်ခဲ့တဲ့လူညုံရေးဆိုင်ရာစိုးရိမ်ချက်တွေအရရုရှားနိုင်ငံဟာအင်းဒီချင်းယူကရိန်းနိုင်ငံနဲ့တန်တမာဆက်ဆံရေးအားလုံးကိုဖျက်တောက်တာတွေလုပ်နိုင်တယ်လို့ရုရှားဝန်ကြီးချုပ်ကတောက်ကြနေမှာပဲပြောဆိုလိုက်တာပါအခြေအနေတွေကိုပြောင်းလဲနိုင်မဲ့အခြားနည်းလမ်းမရှိတော့ဘူးဆိုရင်ရုရှားသမ္မတအနေနဲ့တန်တမာဖျက်တောက်တဲ့နည်းလမ်းကိုသုံးလာနိုင်တယ်လို့ရုရှားဝန်ကြီးချုပ်ဒီမီထရီမက်ဒဗစ်ကပြောကြားခဲ့တာကိုကိုးကားပြီးနိုင်ငံပိုင်သတင်းမှာဖော်ပြပါတယ်ခရိုင်းမီးယားဒေသမှာလေကြောင်းရန်ကာကွယ်ရေးဒုံးစနစ်ကိုရုရှားကဖြန့်ကျက်ချထားတယ်လို့စစ်တောင်ဝန်ရှိသူတွေကပြောပါတယ် S400 အမျိုးအစားလေရင်ပြည့်ဒုံးစနစ်ဟာပြစ်မှတ်ပေါင်း300လောက်ကိုရှာဖွေနိုင်တယ်လို့ဒီပိုင်းနဲ့ထက်မှာလေရင်3000စင်ကိုပြစ်ချနိုင်တဲ့စနစ်ဖြစ်တယ်လို့သတင်းမှာဖော်ပြပါတယ
်။ IS တွေ့ကြွအဖွဲ့ကိုစီးရီးယားနိုင်ငံများပိုင်သူတို့ရဲ့အမဂန်စခန်းတစ်ခုကနေတိုက်ထုတ်ခဲ့ပြီးတဲ့နောက် American ကြောတော့နောက်ခံပေးထားတဲ့တပ်ဖွဲ့တွေကစစ်သွေးကြွတွေရဲ့အဓိကထောက်ပံ့ရေးလမ်းကြောင်းတွေဖြစ်တဲ့နယ်စပ်မြို့တွေရှိ IS တွေကိုဆက်လက်နှိမ်နှင်းမှုပြင်ဆင်နေပြီဖြစ်ပါတယ်။Syria Democratic အင်အားစု SDF နဲ့ဆက်နွယ်တဲ့အုပ်စုတွေ American ကြောတော့နောက်ခံပြုထားတဲ့ Cut နဲ့ Arab မဟာမိတ်တပ်ဖွဲ့တွေဟာ Syria နိုင်ငံ Aleppo ပြည်နယ်က Arab လူမျိုးစုအများစုနေထိုင်ရာ Manbij ကိုထိန်းချုပ်လိုက်တဲ့ကြောင်းတောက်ကြနေမှာပဲသတင်းတွေထွက်ပေါ်ခဲ့ပါတယ် Manbij မျိုးစစ်စင်ရေးကိုတော့ American ဦးဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေရဲ့လေကြောင်းထိုးစစ်တွေနဲ့အတူ IS အစွန်းရောက်အဖွဲ့ချေမုံရေးဂျွန်လာမှာပဲပူးပေါင်းတပ်ဖွဲ့တွေစတင်ခဲ့တာဖြစ်ပါတယ်ညွန်ပေါင်းတပ်ဖွဲ့တွေကလေကြောင်းစစ်စင်ရေးအကြိမ်900ကျော်လောက်ဆင်နွှဲခဲ့ကြပြီးတော့ဒေသခံတိုက်ခိုက်ရေးသမားတွေရှစ်တက်နိုင်အောင်လဲလမ်းဖွင့်ပေးခဲ့ကြတာဖြစ်ပါတယ်
နာနိုင်ငံသားထောက်လှမ်ရေးအခြေလက်တွေတရားဝင်ဖလှယ်ရေးသဘောတူညီမှုရအောင်လုပ်ဖို့ပါကစ္စတန်နိုင်ငံကအာဖဂန်နစ္စတန်နိုင်ငံကိုတောင်းဆိုလိုက်ပါတယ်။ဒါမှသာနှစ်နိုင်ငံနယ်စပ်မှာဖြစ်ပွားနေတဲ့အစိုးရဆန့်ကျင်ရေးအကြမ်းဖက်မှုတွေမှာသူတို့ရဲ့ထောက်လှမ်ရေးတွေကိုယ်တိုင်ပါဝင်နေတယ်ဆိုတဲ့ဆူဆွဲချက်တွေနဲ့ပတ်သက်ပြီးကောင်းမွန်စွာဖြေရှင်းနိုင်မယ်လို့ပြောပါတယ်။နိုင်ငံအနောက်တောင်ပိုင်းကွာတာမြို့မှာဆေးရုံတစ်ခုမှာပြီးခဲ့တဲ့တနင်္လာနေ့ကအသေးခံဘုံးခွဲတိုက်ခိုက်မှုမှာNDS လို့ခေါ်တဲ့အာဖဂန်နစ္စတန်ထောက်လှမ်ရေးအေဂျင်စီပါဝင်ပတ်သက်နေတဲ့ဆိုတဲ့ဆူဆွဲချက်တွေထွက်ပေါ်နေချိန်မှာပဲပါကစ္စတန်ဝန်ကြီးချုပ်ရဲ့နိုင်ငံသားရေးမူဝါဒအကြံပေးပုဂ္ဂိုလ်ကအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်။အဲ့ဒီအသေးခံတိုက်ခိုက်မှုအတွင်းလူ80သေဆုံးရတယ်လို့လူအများပြားဒဏ်ရာရခဲ့ပြီးအများစုဟာရှေ့နေအတိုင်းဝိုင်းကဖြစ်ပါတယ
်။UAE ဘီရီကန်တရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကနေစနေနေ့မနက်ပိုင်းသတင်းတွေကိုဆက်ပြီးတော့ကြီးညာနေတာဖြစ်ပါတယ်။ထိုင်းနိုင်ငံမှာလူ၄ဦးသေဆုံးပြီးတော့နိုင်ငံသား၁၁ယောက်ပါဝင်အနည်းဆုံး30ဒဏ်ရာရရှိခဲ့တဲ့နှစ်ရက်ဆက်တိုက်ဘုံးခွဲတိုက်ခိုက်မှုကြုံခဲ့ရပြီးတဲ့နောက်နိုင်ငံအတွက်အဓိကဝင်ငွေရနေတဲ့ကမ္ဘာလှည့်ခီးသွွားလုပ်ငန်းကိုလည်းရိုက်ခတ်ခဲ့ပါတယ်။ထိုင်းပြည်မှာဂျီသီရီခစ်ရဲ့84နှစ်မြောက်မွေးနေ့အထိမ်းအမှတ်နိုင်ငံတော်အားလည်းရနေ့အဖြစ်ကျင်းပနေချိန်မှာပဲထိုင်းတောင်ပိုင်းအပန်းဖြေကမ်းခြေမြို့တွေမှာတိုက်ခိုက်မှု12ခုဖြစ်ခဲ့တာပါ။တိုက်ခိုက်မှုတချို့ကတော့တော်ဝင်မိသားစုရဲ့နေရာဒီဆန်နန်းတော်ရှိရာဝါဟင်းကမ်းခြေမြို့မှာဖြစ်ခဲ့တာဖြစ်ပါတယ်။တိုက်ခိုက်မှုနဲ့ပတ်သက်လို့တနိုင်ငံလုံးအတိုင်းအတာနဲ့စတင်စုံစမ်းနေပြီးတော့မတင်ကားသူ2ဦးကိုဖမ်းဆီးထားတယ်လို့လည်းရဲတပ်ဖွဲ့ကဆိုပါတယ်။ထိုင်းနိုင်ငံမှာလွန်ခဲ့တဲ့နှစ်နှစ်ကဆက်အနာသိမ်းပြီးတဲ့နောက်အဆိုအဝါဆုံးဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေအတွင်းကဘာလဲခရီးသွားတွေကြားရေပန်းစားတဲ့မြို့တွေမှာလက်လုံဖောက်ခွဲရေးပစ္စည်းတွေမီးလောင်ပုံးတွေနဲ့တိုက်ခိုက်ခဲ့ကြတာဖြစ်ပါတယ်။ကြာတာပရင်းနဲ့တောက်ကြနေကဖြစ်ခဲ့တဲ့တိုက်ခိုက်မှုတွေရဲ့နောက်ကွယ်မှာဘသူတွေပါဝင်ခဲ့တယ်လဲဆိုတာရှင်းရှင်းလင်းလင်းမသိရသေးသလိုဘသူကားမှသူတို့လက်ချက်လို့ပြောဆိုတာမျိုးလည်းမရှိသေးပါဘူး။ပြီးခဲ့တဲ့သတင်းပတ်ကုန်မှာပဲဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းပေါ်လူမှုဆန္ဒခိုင်ပွဲကျင်းပခဲ့ပြီးတဲ့နောက်မှာဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေဟာအပြတ်အမောက်လုပ်ရက်တွေဖြစ်ထိုင်းအာဏာပိုင်တွေကပြောဆိုထားပြီးတော့ပြပအကြမ်းဖက်ဝါဒီတွေရဲ့လက်ချက်မဟုတ်ဘူးလို့ဆိုခဲ့ပါတယ
်။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာရှိတဲ့အင်အားအကြီးဆုံးမွတ်စလင်သဘုံအုပ်စုနှစ်စုနဲ့ဖိလစ်ပိုင်အစိုးရတို့ကြားနိုင်ငံရေးဆွေးနွေးပွဲတွေလုပ်ဖို့သူ့အနေနဲ့လိုလားကြောင်းဖိလစ်ပိုင်သမ္မတဒူတာတေကတောက်ကြနေမှာပြောဆိုလိုက်ပါတယ်။ဒီချိန်ထဲမှာပဲတရုတ်နိုင်ငံနဲ့အငင်းပွားနေတဲ့ကိစ္စကိုလည်းညှိနှိုင်းဖြေရှင်းဖို့လိုလားကြောင်းသူကပြောပါတယ်။ရာစုနှစ်ပေါင်းများစွာတဘုံထနေတဲ့မွတ်စလင်စစ်သွေးကြွတွေရှိတဲ့ဂျိုဟိုကျွန်းတောင်ပိုင်းဒေသကိုအစိုးရတပ်တွေဆေလွတ်မှာဖြစ်ကြောင်းလည်းသမ္မတကပြောပါတယ်။ဖိလစ်ပိုင်အစိုးရနဲ့1996ခုနှစ်မှာငြိမ်းချမ်းရေးစာချုပ်ချုပ်ခဲ့တဲ့မိုရိုအမျိုးသားလွတ်မြောက်ရေးတပ်ဦးနဲ့တိုက်ပွဲတွေကြိုကြားကြိုကြားဆက်ဖြစ်နေတာဟာဖိလစ်ပိုင်အစိုးရရဲ့နိုင်ငံရေးစီးပွားရေးဆိုင်ရာလှုပ်ဆောင်မှုတွေပြက်ကွက်ခဲ့တာကြောင့်လို့ဆိုပါရခင်ဗျာ
။ဘရာဇီးနိုင်ငံရီယိုဒီဂျနေရိုမြို့မှာ9ရက်မြောက်နေ့ဖြစ်တော့ကြနေကနွေရာသီအိုလံပစ်ပြိုင်ပွဲကိုဆက်လက်ကျင်းပနေရမှာလက်ရှိအချိန်ထိစုတစိတ်ဇယားမှာအမေရိကန်ကရွှေ16ခုငွေ12ခုချေး15ခုစုစုပေါင်းစုတစိတ်43ခုရရှိထားပြီးတော့ထိတ်ဆုံးမှဦးဆောင်နေပါတယ်။အမေရိကန်ရေကူးအားကစားသမားမိုက်ကယ်ဖတ်စ်ကမီတာ204မျိုးကူးပြိုင်ပွဲမှာရွှေတံဆိပ်ရပြီးတော့အိုလံပစ်ပြိုင်ပွဲမှာရွှေတံဆိပ်22ခုနဲ့စံချိန်အစ်ထပ်တင်ခဲ့ပါတယ်။တရုတ်နိုင်ငံကလောလောဆယ်ရွှေ12ခုငွေ6ခုကျေး14ခုနဲ့စုစုပေါင်းစုတံဆိပ်35ခုနဲ့ဒုတိယနေရာမှာရှိနေတာဖြစ်ပါတယ်။တတိယလိုက်နေတာကတော့ဂျပန်နိုင်ငံဖြစ်ပြီးတော့ရွှေ9ခုငွေ3ခုကျေး14ခုနဲ့စုစုပေါင်းစုတံဆိပ်24ခုရရှိနေပါတယ်။ဗြိတိန်နိုင်ငံနဲ့ဗြိတိန်နိုင်ငံကတော့စတုတ္တနေရာမှာရှိနေပြီးတော့ပြင်စမကတော့တောင်ကိုရီးယားနိုင်ငံကရရှိထားပါတယ်။တစ်ချိန်တည်းမှာပဲရီယိုအိုလံပစ်အားကစားပြိုင်ပွဲမှာအားကစားနည်း5မျိုးဝင်ရောက်ရှင်ပြိုင်နေတဲ့မြန်မာအားကစားအဖွဲ့တွေကမတ်အီအီတက်ဟာမီတာ50ဖရီးစတိုင်ရေကူးကိုတောက်ကြနေကရှင်ပြိုင်ခဲ့ပါတယ်။လာမယ့်18ရက်နေ့ကျရင်တော့အမျိုးသားမီတာ800နဲ့မီတာ5000အမျိုးသမီးမီတာ800ပြည့်ခုံပြပြိုင်ပွဲတွေကိုမြန်မာနိုင်ငံကဆက်လက်ရှင်ပြိုင်သွားမှာရှိတယ်လို့လည်းမြန်မာအိုလံပစ်အားကစားအဖွဲ့ကပြောဆိုထားပါတယ
်။ Greenland ဒေသကငမန်းတွေဟာကမ္ဘာပေါ်မှာအသက်အရှည်ဆုံးကြောရိုးရှိသရဝါတွေဖြစ်တယ်လို့အခုအခါသိပ္ပံပညာရှင်တွေကယုံကြည်ကြောင်းဒီတစ်ပတ်တည်းထုတ်ပြန်တဲ့သုတေသနစာတမ်းမှာဖော်ပြထားပါတယ်။ အလွန်နဲ့တဲ့သမုဒ္ဒရာတဲ့ဖြည်းဖြည်းချင်းသွားတတ်တဲ့တရဝါကြီးတွေကအကြီးဆုံးတကောင်ဟာရေခဲပြင်ရှိတဲ့အာတိတ်သမုဒ္ဒရာထဲမှာအနည်းဆုံးလွန်ခဲ့တဲ့နှစ်400လောက်ကမွေးဖွားခဲ့တာဖြစ်တယ်လို့ကြာသာပရိနိထုတ် Science သိပ္ပံကြားနဲ့သူရည်တနာစာတန်းကဆိုပါတယ်ခင်ဗျာ
အခုတော့မြန်မာသတင်းလွှာတွေကိုနားဆင်ဖို့အချိန်ရောက်ပါပြီရှင်။ NLD အစိုးရတည်းရဲ့ပထမရက်တရားကာလအတွင်းဆောင်ရွက်ချက်တွေနဲ့ပတ်သက်လို့နိုင်ငံသားရေးဝင်ကြီးဌာနလျှက်စစ်နဲ့စွမ်းအင်ဝင်ကြီးဌာနနဲ့နယ်စပ်ရေးရာဝင်ကြီးဌာနတို့ရဲ့ပထမဆုံးအကြိမ်သတင်းစာရှင်းလင်းပွဲကိုမနေ့ကနေပြည်တော်မှာကျင်းပခဲ့တာနဲ့ပတ်သက်လို့ဆက်လက်တင်ပြမှာပါ။အစိုးရအသင်းလက်ထက်မှာတည်တာထင်ရှားတဲ့အပြောင်းအလဲတစ်ခုကတော့အမြင့်မဲစည်းနဲ့စောင့်ကြည့်စည်းမှာပါနေတဲ့သူတွေတဲ့တိုင်းပြည်အကျိုးအတွက်တစ်ဖက်တစ်လမ်းကဆောင်ရွက်နိုင်မဲ့သူတွေပြည်ဝင်ခွင့်ရရှိရေးကိုအရင်အစိုးရတွေလက်ထက်ကထက်အများကြီးဆောင်ရွက်နိုင်ခဲ့ကြောင်းနိုင်ငံသားရေးဝန်ကြီးဌာနရဲ့နိုင်ငံရေးရာဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးကျော်စရာကအခုလိုပြောသွားပါတယ
်။အရင်ဘလောက်ပြင်းပြတဲ့ဆိုတော့တော်တော်လေးတည်ကြပါ။အဲ့တော့ဘလောက်ပြန်လျှော့ဆိုတော့တော်တော်လေးလျှော့ပေးတာ။အဓိကဆိုလို့ရှိရင်ဒီ example တွေရှိတယ်အခုပြတော့ဟိုပြင်ပမှာရောက်နေတဲ့ဆရာဝန်ကြီးတွေအသူတွေကနောက်လာပြီးတော့ပြန်ပြီးတော့ competitive လုပ်တယ်ဆိုတော့အဲ့ဒီမှာသူတို့တွေကတို့ဘယ်လောက်ပံ့ပိုးနိုင်လဲဆိုတော့အဓိကကြည့်တယ်သူတို့ကစဉ်းစားရအောင်ဒီစီမံအစီအစဉ်ပေးပါချို့ဆိုလို့ရှိရင်ဒီလေးသိရောက်လာတဲ့ချို့ဆိုလို့ရှိရင်ပြန်ပြတ်သွားတယ်ဆိုမျိုးရှိခဲ့တယ်သူကတော့ဒါဝင်လာလို့ရတယ်အချင်းချင်းပေါ့အဲ့တော့တော့အဓိကဒီလူကဘယ်လောက်ပံ့ပိုးနိုင်လဲ
ဒီလိုဆောင်ရွက်နိုင်ဖို့အတွက်လည်းနိုင်ငံသားရေးဝန်ကြီးဌာနအနေနဲ့ပြည်ထရေးစီးပွားရေးနယ်စပ်ရေးရာစတဲ့သက်ဆိုင်ရာဝန်ကြီးဌာနတွေနဲ့ညှိနှိုင်းပူးပေါင်းဆောင်ရွက်ခဲ့ရတယ်လို့လည်းဦးကျော်စရာကဆိုပါတယ်။လူမှုဆိုရတက်လာပြီးတဲ့နောက်ရခိုင်၊ကချင်နဲ့ကရင်စတဲ့ပြည်နယ်တွေမှာအိုးအိမ်စွန့်ခွာထွက်ပြေးရတဲ့ဒုက္ခသည်တွေနေရရင်ပြန်လာနိုင်ရေးကိစ္စနေဆက်ရေးရာဝင်ကြီးဌာနအနေနဲ့သက်ဆိုင်ရာပြည်내အစိုးရတွေနဲ့ပူးပေါင်းဆောင်ရွက်ဖို့စီစဉ်ထားကြောင်းနေဆက်ရေးရာဝင်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးရဲနိုင်ကပြောပါရယ်ဒီသတင်းစာရှင်းလင်းပွဲအတွင်းမြန်မာနိုင်ငံမှာလျှက်စစ်စွမ်းရည်အလုပ်လောက်ရရှိရေးဘတ်ဂျက်ဗဏ္ဍာငွေအပါအဝင်အကန့်အသတ်အခက်အခဲတွေရှိနေတာနဲ့ပတ်သက်လို့လျှက်စစ်နဲ့စွမ်းရည်ဝင်ကြီးဌာနအမြဲတမ်းအတွင်းဝင်ကသတင်းတောက်တွေကိုအခုလိုပြောသွားပါရယ်ဒီအ
ားလေးပဲဒါအများကြီးတဲ့အတိုင်းပဲကျွန်တော်တို့ကဒီကောင်းကြီးဒီကတည်းကကြောက်ပြလို့ကျွန်တော်တို့ကစီမံကိန်းတွေအောက်ပြီးကြတာရှိပါတယ်။ကျွန်တော်တို့လက်စစ်တန်းစွမ်းရည်ဒီခါကဆိုတာကဒီတရားဇာတ်ကိုထုတ်သုံးရတဲ့ဝန်ကြီးဌာနဖြစ်တယ်။တရားဇာတ်ကိုထုတ်သုံးပြီးတော့မှကျွန်တော်ဒီလူ့ဘုံဆောင်ပေးရတဲ့ဌာနဖြစ်တယ်။ကျွန်တော်တို့ကလက်စစ်ဆိုတဲ့ဒီခုနပြောလို့ကျွန်တော်တို့ဘာတောင်းလဲကျွန်တော်တို့ထုတ်ပြီးတော့သုံးရတယ်။ဒီရင်းမြစ်တွေကိုသုံးရဆိုတော့ဒီတော့ဒါတော့ဒီသဘောတရားဇာတ်ကိုဆိုကျွန်တော်တို့ကထုတ်သုံးပြီဆိုတာလေသူ့ရဲ့ side effect ကိုဘာပဲနဲ့အပတ်ချတာပါဖြစ်စမြဲတာတော့တော့တာဆိုရတာကကျွန်တော်တို့ဒီဟာကိုတော့ရှောင်ပွဲလုပ်နေတာကျွန်တော်ဒီအရင်မြောက်မှာတော့တုံးရင်လည်းပဲကျွန်တော်တို့တိုင်းပြည်ကလည်းလုံးပြီးပြီဘာပဲကဘာသာမရှိဘူးဂျီကိုလည်းကတ်တတ်တာပဲအဲ့တော့ generation ကိုတော့ကျွန်တော်တို့ကတော့ဈေးပါမထုတ်နဲ့ကျွန်တော်တို့မိပြရင်တော့တရားလို့တောင်းအောင်ပဲဆိုတော့စဉ်းစားကြည့်ကျွန်တော်တို့ဒီအပြင်ကအဲ့လိုတရားရှိ
အခုလိုနှစ်ပေါင်း60အတွင်းပထမဆုံးအကြိမ်အရက်သားအစိုးရဖြစ်လာတဲ့ NLD အစိုးရအနေနဲ့ရင်ဆိုင်နေရတဲ့အခက်အခဲစိန်ခေါ်မှုတွေရှိနေပေမဲ့လည်းအစိုးရတည်းအနေနဲ့မူဝါဒရေးရာအပိုင်းမှာတော့အားနည်းချက်တွေရှိနေကြောင်း88မျိုးဆက်ပွင့်လင်းလူအဖွဲ့အစည်းရဲ့ငင်းငယ်ရေးနဲ့တိုင်းသားရေးရာတာဝန်ခံကိုမြအေးကပြောပါတယ
်ငင်းငယ်ချစ်စင်နဲ့ပတ်သက်တဲ့တိကျတဲ့ policy တွေဆက်တဲ့ပြည်အောင်စုကိုတိဆောက်ဖို့တဲ့ဘယ်လိုလုပ်သွားမယ်ဆိုတဲ့အခြေအနေတွေနောက်တစ်ခါတိုင်းပြည်ရဲ့စီးပွားရေးစီဝိုင်းနဲ့ပတ်သက်ပြီးတော့မှ FDI ရင်းနှီးမြှုပ်နှံမှုတွေဘယ်လိုဝင်လာအောင်လုပ်မလဲဆိုတဲ့အခြေအနေ policy မျိုးချမှတ်တာမျိုးဥပဒေပြဋ္ဌာန်းတာမျိုး policy ကိုတော့ရက်တရအတွင်းမှာထင်ထင်ရှားရှားမြင်လာတဲ့အခြေအနေမျိုးမမြင်ပါဘူး။ဒါကြောင့်မလို့ရှေ့လျှောက်သွားမယ့်ကိစ္စတွေမှာဒီကိစ္စတွေနဲ့ပတ်သက်ပြီးတော့မှ policy ကိုချမှတ်တာကိုထင်သာမြင်သာရှိတဲ့အခြေအနေမျိုးဖြစ်စေချင်ပါတယ်ပြောချင်ပါတယ
်။အလားတူမနေ့ကနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတာဝန်ရှိသူတွေဘက်ကမူဝါဒရေးရာတွေကိုရှင်းရှင်းလင်းလင်းပြောဆိုနိုင်ခြင်းမရှိခဲ့ဘူးလို့မြင်ကြောင်းမြမသတင်းပညာသိပ္ပံရဲ့တင်နန်းညွှန်ကြားရေးမှူးကိုစိန်ဝင်းကပြောပါရယ
်သတင်းတိုက်တွေကအများကြီးလောလင်ထားပေမဲ့တကယ်တကယ်ကြတော့အများကြီးမရပါဘူးလေ တင်ပေါ့နော်သူကဘာဖြစ်လို့ဆိုတော့အစိုးရဘက်ကဖြေတဲ့လူတွေကအကြောင်းအရာနားလဲတယ်နောက်ဖြေပုံဖြေနည်းကဝေးဝိုက်တာပေါ့နော်အများပြန် drive ဖြစ်တယ်လေညာတယ်တချို့တော့ sex တွေကတော့ရပါတယ်ဒါပေမဲ့တရင်ဘက်ကနေကြည့်ရင်အားကောင်းတဲ့အကြောင်းအရာရတာနည်းသွားအထူးသဖြင့်ဒီလိုမျိုးတရင်သာရှင်နေဘက်ကြောင့် policy ကိုဟိုအဓိကထားပြီးတော့ပြောကြရတာပေါ့နော်အဲ့လိုမျိုးလုပ်နိုင်ရင်ကောင်းမယ
် NLD အစိုးရရဲ့ပထမရက်တရစီမံကိန်းဆောင်ရွက်ချက်တွေနဲ့ပတ်သက်လို့ကျန်တဲ့ဝန်ကြီးဌာနတွေကလည်းဩဂုတ်လ16ရက်နေ့ကနေ30ရက်နေ့အထိတရင်သာရှင်နေဘက်တွေကိုအသီးသီးကျင်းပဖို့ရှိပါတယ်ရှင်VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်နေကြတာပါရှင်။ဒီကနေ့ညပိုင်းအစီအစဉ်မှာတင်ဆက်မယ့်စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့မကြာခင်တွားရောက်မဲ့တရုတ်နိုင်ငံချစ်ချီခီးစင်နဲ့ပတ်သက်လို့သဘောထားအမြင်တွေကိုဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့လည်းဖိတ်ခေါ်ပါတယ်ရှင်။နိုင်ငံရဲ့ဘတ်ဂျက်သုံးဆွဲရမှာလုံငွေပြဘတ်ဂျက်သုံးဆွဲပုံစံကိုကျင့်သုံးလာတဲ့စနစ်ကိုပြင်ဆင်ဖို့လိုအပ်နေပြီလို့လွှတ်တော်ကိုယ်စားလှယ်တွေကထောက်ပြလာကြပါတယ်။ဘတ်ဂျက်သုံးဆွဲဖို့ခွဲဝေယူရမှာလဲပို့ပြီးပို့ပို့တာတာတင်ပြတာမသုံးပြမှပြန်ပေးတဲ့လှုပ်ဆောင်မှုတွေကိုလည်းမလုပ်ဖို့ဝင်ကြီးဌာနတွေကိုလည်းတိုက်တွန်းလိုက်ပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မေခကစူးစီးတင်ပြမှာပ
ါမနေ့ကပြည်ထောင်စုလွှတ်တော်မှာ2016ခုနှစ်အတွင်းအစိုးရကသုံးဆွဲဖို့တင်ပြလာတဲ့စည်ရင်းတွေအပေါ်ပြန်လည်ပြင်ဆင်ရေးဆွဲကလုံငွေပြမှုတွေရှော့ချဖို့တင်ပြဆွေးနွေးမှုတွေရှိခဲ့ပါတယ်။ဒီ2016ခုနှစ်အတွင်းအစိုးရကသုံးဆွဲဖို့တင်ပြလာတဲ့ငွေကြေးစည်ရင်းတွေဟာပြီးခဲ့တဲ့အစိုးရလက်ထက်ကရေးဆွဲခဲ့တဲ့ငွေကြေးစည်ရင်းတွေပဲဖြစ်ပါတယ်။မြန်မာနိုင်ငံဟာ1988ခုနှစ်ထဲကဒီနေ့အထိလုံငွေပြဘတ်ဂျက်နဲ့သာနှစ်စဉ်သုံးဆွဲမှုတွေရှိခဲ့ပါတယ်။ဒီလိုသုံးဆွဲနေတဲ့အပေါ်ပြန်လည်ဆန်းစစ်ဖို့လိုအပ်နေပြီဖြစ်ကြောင်းနဲ့အစိုးရအနေနဲ့အခုပြနေတဲ့ဘတ်ဂျက်လုံငွေတွေကိုရှော့ချပေးဖို့လိုအပ်နေပြီလို့ပြည်သူ့ငွေစင်ပူးပေါင်းကော်မတီကဥအောင်မင်းကတင်ပြဆွေးနွေးခဲ့ပါတယ်။လက်ရှိဘတ်ဂျက်သုံးဆွဲဖို့ခွဲဝေရယူတာမှလည်းဝန်ကြီးဌာနအချို့ကအမှန်တကယ်သုံးဆွဲမှာထပ်ပုံမှုပြီးတင်ပြမှုတွေရှိနေတယ်လို့ဥအောင်မင်းကပြောဆိုခဲ့ပါတယ်။ဒီလိုသုံးဆွဲမဲ့ဘတ်ဂျက်ငွေတွေကိုပုံမှုပြင်ပြလာတာကြောင့်တကယ်အရေးပေါ်သုံးဆွဲမဲ့နေရာတွေမှာသုံးဆွဲနိုင်ခြင်းမရှိဘူးလို့လည်းဥအောင်မင်းကအခုလိုထောက်ပြခဲ့ပါတယ်
။ပြီးခဲ့တဲ့9နှစ်တာကာလအတွင်းမှာခွင့်ပြုခဲ့တဲ့ဘတ်ဂျက်ပြည်ပေါ်မှာနှစ်စဉ်ဘီလီယံ2000ကျော်လောက်ပြန်လဲပြီးတော့အနှံနေတာတွေ့ရပါတယ်။ပုံငွေတွေပြန်လဲအနှံခြင်းရဲ့အဓိကအကြောင်းရင်းကတော့ဘတ်ဂျက်ခွဲဝေမှုမှာအားနည်းချက်တွေဖြစ်နေတယ်လို့ကျွန်တော်တို့သုံးသပ်ရရှိမှာဖြစ်ပါတယ်။ဘတ်ဂျက်တွေကိုဘူဖေးစားသလိုမကုံနိုင်မခန့်နိုင်ယူထားနှစ်ကုံတော့မသုံးနိုင်ပြန်အပ်မယ်။တကယ်လို့တဲ့လုပ်ငန်းတွေကြတော့ငွေမရခဲ့ဘူး။မသုံးနိုင်ခဲ့ပါဘူး။ဒီလိုပဲနှစ်ပေါင်းများစွာပြည့်ပြည့်နေခဲ့တာပါ။အဓိကကတော့ဘဏ္ဍာငွေခွဲဝေသုံးဆွဲမှုမှာအားနည်းချက်တွေဖြစ်နေတာလို့ကျွန်တော်တို့သုံးသပ်ရရှိပါတယ်လက်ရှိနိုင်ငံတော်ရဲ့ငွေကြေးဖောင်းပွားမှုအခြေအနေရပြည်ထောင်စုလွှတ်တော်အနေဖြင့်ဘတ်ဂျက်လုံငွေကိုရှော့ချခွင့်ပြုတင်ပါကြောင်းသဘောထားမှတ်ချက်ပြုအပ်ပါတယ
်ဘတ်ဂျက်လုံငွေမရှိအောင်စီးပွားရေးပြုရင်ပြောင်းလဲမှုတွေလုပ်မယ်ဆိုရင်လေအစိုးရအနေနဲ့ရဲရဲဝံ့ဝံ့လှုပ်ဆောင်ဖို့လိုအပ်တယ်လို့တိုက်တွန်းပြောဆိုလိုက်ပါတယ်အချို့သောဝန်ကြီးဌာနတွေအနေနဲ့ကိုယ်ဝင်ငွေနဲ့ကိုယ်ရက်တီဖို့တင်ပြလာပြီးမှလုံငွေတွေပေါ်လာတဲ့အခါအစိုးရရဲ့တီးတန့်ရန်မုံငွေတွေကစိုက်ထုတ်သုံးဆွဲဖို့တောင်းခံမှုတွေရှိနေတဲ့အပေါ်မှာလွှတ်တော်ကထောက်ပြခဲ့ပါတယ်။ဒါတွေဟာဥပဒေနဲ့ညီညွတ်ခြင်းမရှိတဲ့အတွက်အစိုးရကိုလွှတ်တော်ဘက်ကတတိပေးပြောဆိုခဲ့ပါတယ်။ဒီပြင်အသေးစားလက်စားစီးပွားရေးလုပ်ငန်းတွေဖွံ့ဖြိုးဖို့အတွက်ဘဏ်ချင်းငွေတွေမြန်မြန်ရဖို့လှုံ့ဆော်ပေးဖို့အစိုးရကိုတိုက်တွန်းမှုတွေရှိခဲ့ပါတယ်။ဥပဒေနဲ့မကန့်ညီတဲ့နည်းလမ်းတွေနဲ့ဘတ်ဂျက်သုံးဆွဲနေတဲ့ဌာနတွေရှိနေတယ်လို့အစိုးရရဲ့ဘတ်ဂျက်သုံးဆွဲမှုအပေါ်ဥပဒေချမ်းကော်မတီကဒေါက်တာမြတ်ညာနာဆိုကခုလိုဝေဖန်ထောက်ပြခဲ့ပါတယ်
။ပြည်သူ့ဘဏ္ဍာဖြစ်တဲ့အတွက်ကြောင့်မလို့စစ်စစ်ချွေတာသုံးဆွဲဖို့လိုအပ်ပါကြောင်းတင်ပြလိုပါတယ်။နောက်တစ်ချက်ကတော့ဘဏ္ဍာငွေအရာသုံးဆိုင်ရာဥပဒေနဲ့ဘဏ္ဍာရေးဆိုင်ရာစီမင်းစည်းကမ်းလုံထုံးလုံနည်းတွေနဲ့ကိုက်ညီခြင်းမရှိတဲ့ငွေစင်းကောင်းစင်တွေဖွင့်ပြီးတော့ရန်ပုံငွေများထားရှိသုံးဆွဲနေတဲ့ဌာနတွေရှိပါတယ်။ဒီအရာဥရေချောင်းရလဲဥရေနဲ့မညီညွတ်တဲ့အတွက်ကြောင့်မလို့ဒီလိုစင်းနေဖွင့်လက်ထားရှိသုံးဆွဲနေတာတွေကိုစိစစ်တွေ့ရှိရင်အေးအေးယူဆောင်ရွက်သွားဖို့လိုအပ်ကြောင်းကိုလည်းတင်ပြလိုပါတယ်
။ဒီနှစ်ဘတ်ဂျက်သုံးဆွဲမှုကိုပြန်လည်ပြင်ဆင်ဖို့တင်ပြလာတဲ့ဥပဒေချမ်းအပေါ်လွှတ်တော်ကိုယ်စားလှယ်တွေထပ်မံဆွေးနွေးအောင်ပါ။ပြီးမှသာအတည်ပြုမှာဖြစ်ပါတယ်မနေ့ကတော့ လွတ်တော်ရဲ့ပြည်သူ့ငွေစင်ပူးပေါင်းကော်မတီနဲ့ဥပဒေချမ်းကော်မတီတို့ကဒီသုံးဆွဲမဲ့ဘတ်ဂျက်ပေါ်ထောက်ပြဝေဖန်မှုတွေလုပ်ခဲ့တာပါ။ပြီးခဲ့တဲ့အစိုးရလက်ထက်မှာဒီဘတ်ဂျက်ခွဲဝေမှုအပေါ်တော်တော်လေးဝေဖန်မှုတွေရှိခဲ့ပါတယ်။လက်ရှိဒီနှစ်မှာတော့ဘတ်ဂျက်လုံငွေ7,400,000,000ကျော်ပေါ်နေပါတယ်။ဘတ်ဂျက်လုံငွေအပြာဆုံးနှစ်ကတော့2015-2016ဘဏ္ဍာနှစ်ပဲဖြစ်တယ်လို့ပြည်သူ့ငွေစင်ပူးပေါင်းကော်မတီကထုတ်ဖော်ပြောဆိုထားပါတယ်ရှင်
။ VOA မြန်မာပိုင်းစီစဉ်ကိုနားဆင်နေကြတာပါ။ရန်ကုန်နဲ့အေရော်ရီတိုင်းတွင်းမှာမိုးတိထက်ပြီးမိုးရွာသွန်းမှုကြောင့်မြို့နယ်တချို့မှာရေကြီးပြီးတော့လမ်းပန်းဆက်သွယ်ရေးပြတ်တောက်နေတဲ့အကြောင်းကိုညံဝင်းအောင်ကစုံစမ်းတင်ပြမှာပါ။အ
ေရော်ရီမြစ်အောက်ပိုင်းဒေသတစ်လျှောက်လုံးရေကြီးခဲ့တာမှာအေရော်ရီတိုင်းဇလွန်နဲ့ဟင်္ဒရာမြို့နယ်တွေမှာရေအနည်းငယ်ပြန်ကျသွားပြီးဆိုပေမဲ့မြစ်အောက်ပိုင်းမြို့တွေဖြစ်တဲ့အတုတ်တာပေါင်းနဲ့ကန်ကြီးတောင်မြို့နယ်တွေမှာရေကြီးနေပြီးနေအိမ်တချို့ရေမြုပ်နေတာပါ။အတုတ်မြို့နယ်ကကားလမ်းမတွေမှာအနည်းဆုံးလေးပေလောက်ရေမြုပ်နေပြီးမြို့ပတ်ဝန်းကျင်တဝိုက်ရွာတွေမှာနေအိမ်တွေရေမြုပ်နေပြီလို့ကုညီကယ်ဆယ်ရေးလုပ်နေတဲ့အတုတ်မြို့ကကိုတူးပေါက်ကပြောပါတယ
်။ကျွန်တော်အိမ်ဆိုလို့ရှိရင်အတုတ်ကမြို့လည်းကောင်းတက်တက်အခုဆိုအိမ်လည်းအစီဝင်သွားပြီ။တခြားပါအိမ်လည်းမရဘူး။အော်ကားလည်းမာကြီးပေါ်မှာဆိုလို့ရှိရင်လေးပေကျော်လောက်ဖြစ်သွားတယ်။အနေမဲ့အိမ်ကမျိုးခေါင်းနေပဲရှိရတယ်။ကယ်ဆယ်စခန်းတွေတော့ဒီက6ခုလောက်ဖြစ်သွားတယ်။ကျွန်တော်တို့အတုတ်ပိုင်းဆိုရင်စိတ်သာအောင်ရင်ဆန်းကြောတော့ဆက်တော်ကြီးဆက်တော်အဲ့လိုဂျွာကြီးကတော့ခေါင်းမြုပ်တဲ့လူမျိုးဒါပေမဲ့ဇလူယူဇလောထိုးတယ်ဇလောကအခုပြန်ကျသွားပြီရေကသူတို့ရဲ့ကျတယ်ကျွန်တော်တို့ကရေပြန်တက်မကျဘူးမကျဘူ
းအတုံးမြုပ်ကန်တွေကတနိုင်တပိုင်းကူညီကယ်ဆယ်ရေးတွေလုပ်နေပေမဲ့မနှစ်တုန်းကလို့ကူညီကယ်ဆယ်ရေးအဖွဲ့တွေရောက်မလာဘူးလို့ကိုတူးပေါက်ကပြောပါတယ
်ကိုရက်ဖွဲ့ရက်ဖွဲ့ဒီမှာကယ်ဆယ်စခန်းတွေရှိတယ်ကျမကြီးကလူတွေလာပြီးအဲ့မှာနေပြီးတယ်ဟိုဟာသူနာသူ next မှပေါ့ဘာဖွားပေါ့ next မှနေပြီးတယ်တော်ကူညီကြတဲ့ပေါ်ရသမီးတို့ချင်းသမီးတို့လိုက်ဝေတယ်ဆန်လေးလိုက်ဝေတယ်သူတို့ကဟိုလေပြီးတော့မီးပါညာဟိုဖြစ်တော့ဆန်တို့ပေါင်မုံတို့အတင်စားနိုင်တဲ့ဟာတွေပေါ့တော့ဆယ်အဝတ်ထည်ကိစ္စတော့မလာဘူးမင်းမနစ်ကလောက်တော့ကူညီကြတဲ့မလာတော့မနစ်ကတော့ကားရောင်ကျက်တောက်ပြီးကူညီကြတဲ့ဒါကဒီနှစ်ကကူညီကြတဲ့လုံးဝမရှိ
ရန်ကုန်တိုင်းတိုက်ကြီးမြို့နယ်မှာတော့ဥတို့အပြောက်ကားလန်ရေမြုပ်ပြီးတရားတစင်ကျိုးသွားလို့လမ်းမဆက်သွယ်ရေးပြတ်တောက်နေတယ်လို့ကုညီကယ်ဆယ်ရေးသွားဖို့ပြင်နေတဲ့မန်မိုးသူစာကပြောပါတယ
်အထက်ကိုသွားနိုင်တာကတော့အဲ့ကားလည်းတစ်ခုပဲရှိရအခုပြတ်ကျသွားတဲ့ကရာလीပန်းတော်ရွာနာမှာပေါ့နော်ပြတ်ကျသွားတာကရာပြတ်ပါသွားတဲ့အတွက်ကိုအခုကအထက်ကိုလုံးဝကိုသွားလို့မရတော့ဘူးကားလမ်းကြီးကအထက်ကလည်းဒီဘက်ကိုလာလို့မရဘူးကားဟိုကုန်းလမ်းဆက်သွယ်ရေးအနေနဲ့လုံးဝပြတ်သွားပြီဆက်လီနဲ့ပဲသွားလို့ရတော့မယ
်အပြောင်းမြုံနယ်တစ်ခုထဲမှာတင်ရေဘေးဒုက္ခတွေ3,000ကျော်ရှိနေပြီကယ်ဆယ်ရေးစခန်း၈ခုဖွင့်ထားပေမဲ့အကူအညီတွေအလုံးလောက်မရသေးဘူးလို့မန်မိုးသူစာကပြောပါတယ်
။အချောင်းနီးနားပတ်ဝန်းကျင်မှာချောင်းကြီးတို့ပရုံးဘိတ်တို့နောက်ပြီးတော့တာရဝေါ်တို့အဲ့လိုမျိုးရွာတွေရှိရပေါ့နော်။ဒါတွေလည်းရွာကြီးတွေပဲပေါ့။ရွာတွေအကုန်လုံးကရေမြုပ်နေပြီ။မြုပ်နေတဲ့မြေရေသေးဒုက္ခတွေအားလုံးကအချောင်းမှာရှိရသက်ဆောင်တို့ဖုံးကြီးချောင်းတို့အဲ့မှာအကုန်လုံးကိုဘယ်လိုပြောမလဲဒုက္ခတွေစခန်းနေနေရှိခုဖွင့်တာပါဗောနော်အခုကယ်ဆယ်ရေးစခန်းကိုရောက်တာက1812ယောက်ရောက်တယ်ဒါပေမဲ့အခုမှတကယ်ရေးဘေးဒုက္ခတွေက3000ကျော်ရှိနေတယ်ရှိခုဖွင့်တာရဲ့နေရာမှာထားထားတယ်ဒါပေမဲ့အခုသူတို့ကိုကယ်ဆယ်ရေးအနေနဲ့ဇာနေခါပို့ဖို့ပါဘောနော်အဲ့လိုမျိုးကြတော့အတွားလာနေနဲ့ခက်ခဲအခက်ခဲရှိနေရယ်စိုးရိမ်နေတာကတော့အဓိကကတော့ဟိုစားရေးတောက်ရေးတဲ့စေးဝါးပဲအဓိကကတော့လိုအပ်တယ
်နောက်နှစ်ရက်အတွက်မိုးလေဝသခန့်မှန်းချက်အရပဲခူးတိုင်းရန်ကုန်တိုင်းအီယာဝရီတိုင်းတနင်္သာရီတိုင်းရှမ်းပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာမိုးပိုများပြီးမြမကံယူတန်းတလျှောက်ကမ်းလွန်ပင်လယ်ပြင်မှာတခါတရံမိုးသက်လေပြင်းကြားရောက်ကာနှိုင်းကြည့်နိုင်ပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပါရှင်ဖမ်းဖောင်ဒေးရှင်းကနေပြီးတော့လူထုအကျိုးပြုနေတဲ့လူငယ်ခေါင်းဆောင်တွေကိုနှစ်စဉ်ရွေးချယ်ပြီးပရိုမန်ရှာစုချင်းမြင့်ပေးနေတဲ့အထက်မှာ2015ခုနှစ်အတွက်ကရင်လူငယ်ကောင်းဆောင်ဆက်ရှိုင်းကိုချင်းမြင့်ခဲ့ပါတယ်ဒီအကြောင်းပြေဆုံးကိုမက်အီတန့်စင်ကဆက်ပြီးပြောပြမှာပ
ါဆက်ရှိုင်းဟာဖမ်းအန်လူငယ်ကွင်းရအဖွဲ့ကိုပူးပေါင်းထူထောင်ခဲ့တဲ့သူလည်းဖြစ်ပြီးတော့လူမှုရေးနဲ့ပညာရေးဖွံ့ဖြိုးရေးဆိုင်ရာကိစ္စတွေအပြင်လူငယ်တွေလုပ်ငန်းခွင်အခွင့်အလမ်းတွေပိုရစေဖို့ကြိုးပမ်းပေးနေသူလည်းဖြစ်ပါတယ်ဆရာရဲ့လှုပ်ဆောင်မှုကြောင့်ကရင်လူငယ်အချို့ဟာလည်းပညာဆက်သင်မှုပညာသင်ဆုတွေရလာကြတာပါဒေတာအတွင်းလူမှုအတိုင်းဝိုင်းတွေနဲ့လက်တွဲပြီးဒေတာကန်တွေရဲ့အချို့ကိုရှေ့ရှုရဲ့လုပ်ရက်တွေလှုပ်ဆောင်တဲ့စံပြလူငယ်ကောင်းဆောင်ဖြစ်ရမယ်ဆိုတဲ့စံတတ်မှတ်ချက်နဲ့ပြည့်စုံတဲ့သူတွေရဲ့အမည်စီရင်တင်သွင်းလာတဲ့တဲကနေရွေးချယ်ဆုပေးတာလို့ဖန်ဖောင်ဒေးရှင်းကနန့်ဆိုရဖန်ကခုလို့ပြောပြပါတယ
်ဒီနေ့ကဆက်ရှိုင်းကဒီဆုပေးရပါတယ်ကျမတို့အဓိကရွေးတဲ့အချက်လေပေါ့နော်အဓိကတော့သူကတော့ အခုဖန်အမှာပေါ့နော်လူငယ်ကောင်းဆောင်တယောက်ဖြစ်တယ်ပြီးတော့သူကသူ့ရဲ့အမျိုးသားအတွက်ပေါ့နော်ဒီအနည်းနာခံပြီးတော့အများအတွက်အောင်မြင်စွာသူလှုပ်ဆောင်နိုင်တဲ့ရည်ချင်းတွေရှိတယ်ပြီးတော့သူမှလည်းဒီအခြားလူငယ်တွေအတွက်ပေါ့နော်စာနမူနာဖြစ်ပြီးတော့အတူယူလောက်တဲ့လူငယ်ကောင်းဆောင်ဖြစ်တယ်ပြီးတော့သူ့ရဲ့လှုပ်ဆောင်ချက်တွေကကျမတို့အနေနဲ့ပေါ့နော်အစီအမပြုတယ်ပြီးတော့နောက်တစ်ခါသူရဲ့လှုပ်ရှားမှုတွေပေါ့နော်ထောက်ပံ့နိုင်ဖို့အတွက်ကျမတို့ American dollar 2000ကိုလည်းကျမတို့အဖွဲ့အစည်းကနေချိန်ညှိတာလည်းရှိပါတယ
်ဒီပရိုမန်ရှာစုရတဲ့လူအနေနဲ့အသိမှတ်ပြမှတ်တမ်းအပြင်သူ့ရဲ့ data တွင်လူမှုအတိုင်းအဝိုင်းဖွံ့ဖြိုးရေးဆိုင်ရာလုပ်ငန်းတွေဆက်လုပ်နိုင်ဖို့အတွက်ထောက်ပံ့ငွေအဖြစ် dollar 2000ကိုလည်းချိန်ညှိခံရတာဖြစ်ပါတယ်ကရင်မျိုးသားစည်းရုံး KNU ရဲ့အထွေထွေတည်ငြိမ်မှုလည်းဖြစ်ပြည်သူ့မြန်မာနိုင်ငံအမျိုးသားကောင်စီ NTUB ရဲ့ခေါင်းဆောင်တဦးလည်းဖြစ်ခဲ့တဲ့ဘဒုမန်ရှာလာဖန်ဟာ2008ခုနှစ်ဖေဖော်ဝါရီလ14ရက်နေ့မှာလုံခြံခံရပြီးသေဆုံးသွားခဲ့တာပါသူ့ရဲ့သားသမီးမောင်နှမ၄ယောက်တို့ကဆုံးသွားတဲ့မိဘနှစ်ပါးကိုဂုဏ်ပြုတဲ့အနေနဲ့သူတို့ရှိစဉ်တည်းကလှူဆောင်ခဲ့တဲ့လူမျိုးရေးလူခွင့်ရေးကိစ္စတွေကိုဆက်ပြီးတော့လှုပ်ချင်တဲ့အတွက် Fan Foundation လို့ဖွဲ့စည်းပြီးကရင်လူမှုရေးကိစ္စတွေကိုလှူဆောင်နေရဖြစ်ပါတယ်ဘဒုမန်ရှာစုကိုချီးမြှင့်ပေးနေခဲ့တာအခုဆိုရှင်းနေရှိပါပြီဖန်ဖောင်ဒေးရှင်းကကရင်တိုင်းဒေသတွေရဲ့စည်ရဲမှုရောချရေးပညာရေးလူခွင့်ရရပိုင်ခွင့်နဲ့ယဉ်ကျေးမှုထိန်းသိမ်းရေးတို့ကိုထောက်ပံ့လှုပ်ဆောင်နေကြတာဖြစ်ပါတယ်
။မဲအီတန်စင်ပါရှင်။အခုဆက်လက်ပြီးတော့ဒီ Democratic Party သမ္မတလောင်း Hillary Clinton ရဲ့မဲဆွဲစည်းရုံးရေးနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ VOA သတင်းတောက် Arup Pandi သတင်းပေးပို့ထားတာကို Dr. Sawin ကဆက်ပြီးတော့ပြောပြမှာပါရှင
်။အယိုးနယ်သွားတွေကျွတ်သွားတွေကျန်းမာသန်ဆန်းဖို့အတွက်ကယ်လ်ဆီယမ်ထုံးတတ်နဲ့ဖော့စဖိတ်မီးစုံဓာတ်တွေရရှိရေးမှာဗိုက်တာမင် D ကတိတ်ကိုအရေးပါပါတယ်ဗိုက်တာမင် D ကိုနေရောင်ခြည်အဆီများတဲ့ငါဥနဲ့နို့ထွက်စားစရာတွေကနေရရှိနိုင်တယ်လို့တခါတလေမနစ်စာအဖြစ်စားသုံးတဲ့ cereals လို့ခေါ်တဲ့နှံစားပင်အဆီလေးတွေမှလည်းပါဝင်ပါတယ်ဗြိတိန်နိုင်ငံကျန်းမာရေးဌာနကထုတ်ပြန်တဲ့ဗိုက်တာမင် D အဟာရဓာတ်နဲ့ပတ်သက်တဲ့အစီရင်ခံစာရေးသားပြုစုသူပါမော့ခါဟီလရီပါဝါစ်ကအစိုးရအနေနဲ့အစားအသောက်တွေမှာဗိုက်တာမင် D ဓာတ်ဖြည့်စွက်ပေးဖို့စဉ်းစားနေတယ်လို့အခုလိုအကြံပြုလိုက်ပါတယ
် It's a case that has to be considered and again it will
ကျန်းမာရေးဌာနတာဝန်ခံတွေအနေနဲ့အစားအသောက်တွေမှာဗိုက်တာမင် D ဓာတ်ပိုပြီးဖြည့်ဆည်းပေးဖို့အတွက်ကောင်းကျိုးဆိုးကျိုးတွေကိုမျှတအောင်ညှိနှိုင်းပြီးစဉ်းစားပေးဖို့လိုပါတယ်အစာအသောက်တွေကိုဗိုက်တာမင်ဓာတ်တွေအလုံးဖြည့်စွက်ပေးဖို့မဆိုးလိုပါဘူးအသီးဖျော်ရည်တွေထောပတ်နဲ့ဒိန်ခဲတွေစီရီယယ်နှံစားပင်အစေ့တွေမှာဗိုက်တာမင် D ဓာတ်ပိုပြီးဖြည့်စွက်ပေးဖို့ဖြစ်ပါတယ
်ဗိုက်တာမင် D ကိုနေရောင်ခြည်စွမ်းအင်ကနေလည်းရရှိနိုင်ပါတယ်နေရောင်ခြည်ကလူရဲ့အရေပြားကနေတဆင့်ဖြတ်တန်းတဲ့အခါမှာဗိုက်တာမင် D ဓာတ်ထွက်ပေါ်လာပြီးခန္ဓာကိုယ်အတွက်လိုအပ်တဲ့နေရာတွေကိုဖြည့်ဆည်းပေးတဲ့သဘာဝရှိပါတယ်ဒါကြောင့်သူတို့ဖြင့်ကမ္ဘာရဲ့ Equator မြောက်ပိုင်းမှာနေထိုင်သူတွေအနေနဲ့နေရောင်ခြည်အလုံးလောက်ရရှိဖို့အရေးကြီးပါတယ်။မိခင်တူဦးဖြစ်တဲ့ Leslie Weldon ဟာသူ့မိသားစုလုံး Vitamin D ဓာတ်အပြည့်အဝရဖို့ဂရုတစိုက်အားပေးနေသူဖြစ်ပါတယ်။ Vitamin D ကိုဆေးပြားရနေမဟုတ်ဘဲအရင်အနေနဲ့ဖြန်းတဲ့ spray နဲ့လည်းထုတ်လုပ်တာရှိပါတယ်တဲ့
။ I have this Vitamin D spray that I take.
ကျွန်တော်တို့မိသားစုကတော့ Vitamin D ဓာတ်အာဟာရအရင် spray ကိုစောင်းပေါက်မှာရောစောင်းတွင်းမှာပါစောင်းထားကြရတယ်လေ။ဒီစေးရီကိုရှာပေါ်မှာဖြန်းလိုက်ရုံပါပဲ
။အိမ်တွင်းအောင်တဲ့သူတွေအသားမဲတဲ့သူတွေနောက်အသားညိုတဲ့သူတွေဟာအသားဖြူတဲ့သူတွေထက်ဗိုက်တာမင် D ဓာတ်ပိုပြီးလိုအပ်တယ်လို့သုတေသီတွေကဆိုပါတယ်။ဗိုက်တာမင် D ဓာတ်ချွတ်တဲ့အတွက်ကလေးတွေမှာအယိုးပြော်ရောဂါဖြစ်တတ်ပါတယ်။ဗစ်တိုးရီးယားခေတ်အင်္ဂလန်နိုင်ငံမှာကလေးတွေဗိုက်တာမင် D ဓာတ်ချွတ်ရင်းတဲ့အတွက်ချီခွင်းတာ၊ခါးကုန်းတာတွေဆူဆူဝါးဝါးဖြစ်ခဲ့မှုပါတယ်။1950ပြည့်နှစ်တွေအတွင်းမှာတော့ကလေးတွေကိုငါးကြီးစီတိုက်ကျွေးတဲ့အစီအစဉ်ကိုအကျယ်တဝင့်စီမံချက်ချဆောင်ရွက်ခဲ့တာကြောင့်အယိုးပြော်ရောဂါပပျောက်ခဲ့ပါတယ်။ဒါပေမဲ့လွန်ခဲ့တဲ့အနှစ်20 1995ခုနှစ်ကနေ2011ခုနှစ်အတွင်းအယိုးပြော်ယောဂါနဲ့ဆေးရုံတင်ကုသရတဲ့ကလေးပေါင်း183ယောက်ရှိခဲ့တယ်လို့ဗြိတိန်ကျန်းမာရေးဌာနကမှတ်တမ်းတင်ထားပါတယ်ရှင်
။ဒါကတော့ဗိုက်တာမင် D နဲ့ပတ်သက်လို့ဒေါခင်စိုးဝင်းကနေပြီးတော့ပြောပြသွားတာပါ။ဆော့ဆော့ကဒီမိုကရက်တစ်ပါတီသမ္မတလောင်းဟီလရီကလင်တန်နဲ့ပတ်သက်လို့ပြောပြမယ်ဆိုတဲ့သတင်းနေရာမှာအခုလို့ဗိုက်တာမင် D နဲ့ပတ်သက်ပြီးတော့တင်ပြခဲ့တာပါ။ကျွန်တော်တို့ဒီVOA သောရရှင်တွေကိုကျွန်တော်တို့တောင်းပန်ပါတယ်ရှင်။နောက်ပိုင်းမှာလည်းအမျိုးသမီးကဏ္ဍနဲ့သိပ္ပံနဲ့ဤပညာစတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လင်းမှာပါရှင
်။ဒ VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။ VOA မြန်မာပိုင်းရဲ့စနေနေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်ထိဆက်လက်ထုတ်လင်းနေပါရရှင်အခုဒုတိယပိုင်းနိုင်ဝဲမှာတော့နနေ့ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါအခုပထမဦးဆုံးအနေနဲ့ကမ္ဘာသတင်းစာမျက်နှာတွေပေါ်ကမြန်မာနိုင်ငံအကြောင်းရေးသားတင်ပြချက်တွေကိုမူရင်းအာပေါ်မပြတ်မနန္ဒချမ်းကကောက်နှုတ်တင်ပြမှာပါရှင်
အရင်ဆုံးတင်ပြပေးမှာကတော့လူမှုဆန္ဒခံယူပွဲနှစ်ခုရဲ့ဇလန်းဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါရှင်စူပါလက်ခန်ဂျီနာခွန်ဒီကထိုင်းနိုင်ငံမှာဖွဲ့စည်းပုံမူကြမ်းကိုလူမှုဆန္ဒခံယူရမှာ60ရာခိုင်နှုန်းကျော်ကထောက်ခံခဲ့ပြီးတော့58ရာခိုင်နှုန်းကလည်းဝန်ကြီးချုပ်တစ်တူကိုရွေးချယ်ရမယ်အထက်လွှတ်တော်ကိုလက်ခံခဲ့တာကြောင့်တရားဝင်ဖြစ်သွားပြီလို့စစ်အစိုးရကကြပြကြရပြောဆိုခဲ့တာဟာအံ့ဩစရာမဟုတ်တဲ့အကြောင်းနဲ့အစချီထားတဲ့ဆောင်းပါကို The Nation သတင်းစာမှာဖတ်လိုက်ရပါတယ်ဒီလိုတရားဝင်ဖြစ်အောင်ပြည်တွင်းမှာလှုပ်လို့ရကောင်းရနိုင်ပေမဲ့နိုင်ငံတကာအမြင်မှာတော့မြန်မာနိုင်ငံက2008ခုနှစ်ဆန္ဒခံယူပွဲထက်တော့ပိုမှာမဟုတ်ပါဘူး။ထိုင်းရောမြန်မာပါစစ်တပ်ရဲ့ကြောထောက်နောက်ခံနဲ့ရေးဆွဲထားတဲ့အခြေခံဥပဒေတွေကိုတရားဝင်ဖြစ်အောင်လုပ်ခဲ့ကြတာပါ။ထိုင်းဝန်ကြီးချုပ်ဟောင်းသက်ဆင်ရှင်နဝတ်အစိုးရကိုစစ်တပ်ကဖျောက်ချခဲ့ပြီးတော့နောက်တစ်နှစ်2009ခုနှစ်ကဆန္ဒခံယူပွဲမှာထောက်ခံမှုက 51.8 ရာခိုင်နှုန်းရှိခဲ့ပေမဲ့ကန့်ကွက်သူကလည်း 42.19 ရာခိုင်နှုန်းထိရှိခဲ့တာကိုဆောင်းပါရှင်ကထောက်ပြထားပါတယ်။မြန်မာအစိုးရကလည်းထိုင်းနိုင်ငံခြေရာနင်းပြီးတော့နောက်တစ်နှစ်မှာပဲနာဂစ်ဆိုင်ကလုန်းမုန်တိုင်းကြောင့်လူတွေအတိဒုက္ခရောက်နေချိန်မှာဆန္ဒခံယူပွဲလုပ်ခဲ့ပြီးတော့ 62.4 ရာခိုင်နှုန်းကထောက်ခံခဲ့တယ်လို့ကြေညာခဲ့တာပါ။ဒါပြင်ကုလသမဂ္ဂအပါအဝင်နိုင်ငံတကာနဲ့လွတ်လပ်တဲ့ရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့တွေကိုခွင့်မပြုခဲ့တာ2010မှာစစ်အစိုးရကရွေးကောက်ပွဲလုပ်ပြီးတော့ပြည်ခိုင်ပြောပါတီအနိုင်ရခဲ့တာဗိုလ်ချုပ်ကြီးတိန့်စိန်ကယူနီဖောင်းချွတ်ပြီးတမရဖြစ်လာတာတွေကိုလည်းဖော်ပြထားပါတယ်။လက်ရှိနိုင်ငံသားရဲ့ဝန်ကြီးဒေါအောင်ဆန်းစုကြည်ကတော့ရွေးကောက်ပွဲအနိုင်ရဖို့၅နှစ်လောက်စောင့်ဆိုင်ခဲ့ရပေမဲ့လို့တမရဖြစ်ခွင့်ကိုဖွဲ့စည်းပုံအရကန့်သတ်ထားခံရဆဲဖြစ်ပါတယ်။လက်ရှိမှာတော့တိုင်းပြည်ကို NLD အစိုးရကဦးဆောင်နေတယ်ဆိုပေမဲ့စစ်တပ်ကအာဏာအပြည့်အဝဆုပ်ကိုင်ထားဆဲဖြစ်ပြီးတော့လိုအပ်ရင်အာဏာသိမ်းခွင့်ရရှိထားပါတယ်။အခုတော့ထိုင်းစစ်တပ်ကမြန်မာစစ်တပ်အတိုင်းပြန်လိုက်လှုပ်ဆောင်နေရပြီလို့ဆောင်းပါရှင်ကဆိုပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကထိုင်းလူမှုဆန္ဒခံယူပွဲဟာ2008မြန်မာလူမှုဆန္ဒခံယူပွဲနဲ့အတော်လေးတူတာတွေ့ရပြီးတော့ကံကောင်းတာကတော့မြန်မာနိုင်ငံမှာလို့သဘာဝဘေးအန္တရာယ်တော့မရှိခဲ့ဘူးလို့ဆိုထားပါတယ်။အဆုံးမှာတော့ရွေးကောက်ပွဲကျင်းပပြီးရင်တက်လာမယ့်အစိုးရအနေနဲ့တိုင်းပြည်ကိုဥဆောင်ဝင်ရမှာဖြစ်ပေမဲ့ NLD လိုမျိုးထိုင်းနိုင်ငံမှာရှိတဲ့ဒီမိုကရေစီလိုလားသူတွေအနေနဲ့ကတော့အစိုးရအုပ်ချုပ်မှုမှာစစ်စစ်မှန်မှန်ပါဝင်ခွင့်ရဖို့အတွက်အချိန်အတိုင်းတာတစ်ခုထိစ조사ဖို့လိုနိုင်တယ်ဆိုတာနဲ့ညှိကုံးချုပ်ထားပါရရှင်။တခါ IS အစိုးရအဖွဲ့ကချင်းချောက်ထားပေမဲ့ဒေါအောင်ဆန်းစုကြည်တရုတ်ပြည်သွားမယ်ဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါရှင်ရော်ဂျာဒီဆီယာတို့ကရီဘာဒါအွန်လိုင်းသတင်းမှာရေးသားထားပါရယ်။ဩဂတ်စ်လ18ရက်နေ့မှာ၄ရက်ကြာသွားရောက်မယ်တရုတ်ပြည်ခီးစဉ်တွင်ဒေါအောင်ဆန်းစုကြည်ကိုနိုင်ငံအကြီးအကဲတဦးဖြစ်တဲ့တရုတ်သမ္မတရှီကျင်းပင်နဲ့ဝန်ကြီးချုပ်လီကေအန်းတို့ကစုဆုံမှာဖြစ်ပြီးတော့ဒုတိယချိန်တွားရောက်မဲ့ဒီခီးစဉ်ဟာမြန်မာအစိုးရတဲ့လက်ထက်နှစ်နိုင်ငံဆက်ဆံရေးကိုပိုပြီးခိုင်မာစေလိုတဲ့သဘောရှိပုံရတယ်လို့အကြက်ခတ်တွေကသုံးသပ်နေကြတာပါ။ဒါ့အပြင်မြန်မာအစိုးရတက်မတော်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့မျိုးစုံပါဝင်မဲ့27ရာစုပင်လုံးညီလာခံကြီးမစတင်ခင်နှစ်ပတ်အလိုလောက်မှာပဲဒေါအောင်ဆန်းစုကြည်ကတရုတ်ပြည်ကိုတွားရောက်မှာဖြစ်တဲ့အတွက်သူအနေနဲ့ဆယ်စုနှစ်ပေါင်းများစွာနိုင်ငံတွင်းမှာဖြစ်နေတဲ့တိုင်းရင်းသားပြဿနာတွေဖြေရှင်းတဲ့နေရာမှာတရုတ်ရဲ့ထောက်ခံမှုရဖို့မျှော်လင့်ထားတယ်လို့ဆောင်းပါရှင်ကဆိုပါတယ်။တစ်ချိန်တည်းမှာပဲ IS အစိုးရအဖွဲ့ကလည်းချိန်ချောက်ထားတာကြောင့်ဒေါအောင်ဆန်းစုကြည်ရဲ့တရုတ်ပြည်ခီးစဉ်အတွက်လုံခြုံရေးကိုတင်းကျပ်ထားမှာဖြစ်တယ်လို့လည်းဆောင်းပါမှာဖော်ပြထားပါတယ်ရှင်
။အခုဆက်လက်ပြီးတော့ American 3အင်္ဂလိပ်စာသင်ခန်းစာစီစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါ။
Thank you.
ဒီနေ့မနေ့အတွက်တင်ပြပေးမယ့် item အသုံးကတော့
out of touch
ဖြစ်ပါတယ်။စာလုံးပေါင်းက out out of off out of ကအပြင်ဘက်ရောက်နေတာ touch ကထိတွေ့မှုဆိုတော့စကားစုတစ်ခုလုံးရဲ့တည်းရဲ့အဓိပ္ပာယ်ကတော့ထိတွေ့မှုအပြင်ဘက်ရောက်နေတာပေါ့ idiom ဆိုရဲသွားပိုက်အဓိပ္ပာယ်ကတော့ခုခုနဲ့အဆက်ပြတ်နေတာတစ်ခုခုနဲ့ထိတွေ့မှုအလှမ်းဝေးနေတာတစ်ခုခုနဲ့ထိတွေ့မှုကင်းကွာနေတာကိုဆိုလိုပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကိုပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ if you want to get a good job these days you can't be out of touch with the latest technology
ခုခင်မှာအလုပ်ကောင်းကောင်းရကြည်ရင်တော့နောက်ဆုံးပေါ်ဤပညာတွေနဲ့ထိတွေ့မှုကင်းကွာနေလို့မဖြစ်ဘူးလို့ဒီပေရပါတယ် George ကိုပြီးတဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
If you want to get a good job these days, you can't be out of touch with the latest technology.
ခုခုနဲ့အဆက်ပြတ်နေတာ၊တခုခုနဲ့ထိတွေ့မှုအလှမ်းဝေးနေတာ၊တခုခုနဲ့ထိတွေ့မှုကင်းကွာနေတာကို idiom အသုံးအရဘယ်လိုပြောမလဲ?
Out of touch.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
ဆက်လက်ပြီးတော့ဒေါ်လာလတ်တန်တင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ရမှာပါစင်ကာပူနိုင်ငံမှာချင်းတိုင်းရင်သူအင်အကူအမျိုးသမီးငယ်တဦးပြီးခဲ့တဲ့သတင်းပတ်ထဲအသက်ဖြတ်ခံရမှုနဲ့ပတ်သက်ပြီးတော့အင်ရှင်ဖြစ်သူနဲ့သူ့သမီးတို့ကိုလူသက်မှုနဲ့အေးအေးယူစုံစမ်းနေပါတယ်စင်ကာပူမှာမြန်မာအင်အကူအမျိုးသမီးပေါင်းတောင်းတဲ့ချီရှိနေတာမို့စင်ကာပူမှာရှိတဲ့မြန်မာအိမ်အကူတွေတဲ့အရေးနဲ့ပတ်သက်ပြီးတော့ home လို့အတူကောက်ခေါ်တဲ့ပြောင်းရွှေ့အခြေချနေထိုင်သူများစီးပွားရေးဆိုင်ရာလူခွင့်ရေးအကျိုးတော်ဆောင်အဖွဲ့အပြင် Helping Hand Migrant Workers ဖွဲ့တို့မှစေနာဝန်တန်းတာဝန်ယူဆောင်ရွက်ပေးနေတဲ့ဦးတင်မဝင်းကိုဒေါ်လာလတ်တန်းကဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာတင်ပြထားပါတယ်ရှင
် You can bend but never break me Cause it only serves to make me more determined to achieve my final goal.
A 37-year-old man whose wife and mother-in-law were charged last month with the murder of the family's maid was in court today to face charges of assault and withholding evidence. Kevin Chelvam has also
been suspended. He said that the people who are in the middle of the world are in the middle of the world. He said that the people who are in the middle of the world ဒီကနေ့ရုံထုတ်ခဲ့ပြီးသူ့ကိုကိုထိလက်ရောက်စော်ကားမှုအပြင်တက်တေအထောက်ထားထိန်ချမ်းမှုနဲ့ဆွဲချက်တင်လိုက်ပါတယ်။ Kevin Chelvin ကိုအခုလာရှက်ကစားပြီးရဲတပ်ဖွဲ့ကနေလေအလုတ်ယာယီထုတ်ခဲ့ပါတယ်။စင်ကာပူရဲအနေနဲ့စံပြဖြစ်ရမယ့်အပြင်ဂုံတိတ်ခါစီကန့်ကိုလည်းထိမ့်သိမ့်ရမှာဖြစ်တဲ့အတွက်အပြစ်ကျူးလွန်သူကိုဥပဒေအရအရေးယူသွားမှာဖြစ်ပါတယ်လို့စင်ကာပူ Channel News Asia ရုပ်သံလွှင့်ကအဂူလာ7ရက်ကြာသာပရိနိဗ္ဗာန်ခုလိုကြေညာသွားခဲ့တာပါဇူလိုင်လ26ရက်မနေ့7နာရီလောက်မှာရဲကိုအကြောင်းကြားလို့ဘေရှန်းစတလန်ကိုထတ်ရှိတိုက်ခန်းကိုရဲရောက်လာရမှာမြန်မာနိုင်ငံကချင်းတိုင်းရင်သူအသက်24နှစ်အရွယ်ပြုံကုံတောင်းအသက်မရှိတော့တာကိုတွေ့ခဲ့ရပြီးလူသတ်မှုနဲ့အင်ရှင်မျိုးသမီးဂါရာတီရီမူဂါယာနဲ့သူ့မိခင်ပရမာနာရီနာဆာမီတို့ကိုရဲကဖမ်းဆီးသွားခဲ့တာဖြစ်ပါတယ်။အင်ရှင်အမျိုးသမီးရဲ့ခင်မွန်းရဲအမှုတန်းကေဗင်ချယ်ဗန်ကိုရဲကဆွဲချက်၄ခုနဲ့တင်ထားပါတယ်
။ Now, together with his mother-in-law, Chelvin had allegedly removed a CCTV camera outside their flat. He's also accused of lying to police.
Chelvin ဟာသူ့ရဲ့ခမဖြစ်သူနဲ့ပူးပေါင်းပြီးသူတို့တိုက်ခန်းအပြင်ဘက်မှာတပ်ထားတဲ့ CCTV camera ကိုဖျောက်ပစ်ခဲ့ပြီးအဖြစ်မှန်ကိုဖုံးကွယ်ဖို့ကြိုးစားခဲ့တယ်လို့ဆွဆွဲချင်းခံထားရပါတယ်။ဒီ CCTV ကင်မရာကိုလွန်ခဲ့တဲ့6လကဖျောက်ပစ်ခဲ့တာဖြစ်တယ်လို့လည်းသူကရဲကိုလိမ်လည်ထွက်ဆိုခဲ့ပါတယ်။ဒါအပြင်ချင်းအမျိုးသမီးလေးမသေးဆုံးမီရဲ့အနေငယ်လူကလည်းဒီအမျိုးသမီးလေးကိုကိုထိလက်ရောက်စော်ကားခဲ့တဲ့အတွက်လည်းဆွဲချက်တင်ခံထားရပါတယ်လို့ Channel News Asia သတင်းမှကြေညာသွားခဲ့တာဖြစ်ပါတယ်။လူသားမှုနဲ့ဆွဆွဲခံထားရသူအင်ရှင်အမျိုးသမီးနှုတ်ကိုကြာသာပရိနိကရုံထုတ်ခဲ့ပြီးသူတို့ကိုသတင်းသုံးပတ်ကြာထိမ့်သိမ်းထားစဉ်ချန်ကြီးဆေးရုံမှာဆေးရောဂါအခြေအနေနဲ့ပတ်သက်လို့စိတ်စိတ်ခံရမှာဖြစ်ပါတယ်။သူတို့နှုတ်ကိုလူသားမှုကျူးလွန်ကြောင်းထင်ရှားတွေးရှိရင်တော့တေးတန်းဒါမှမဟုတ်ထောင်နာတဲ့ချက်ခံရမှာဖြစ်ပါတယ်လို့ Channel News Asia သတင်းမှာဆက်ပြီးတော့လဲကြေညာသွားခဲ့ပါတယ်။ခုနောက်ဆုံးရရှိတဲ့သတင်းတွေရတော့အသက်ခံခဲ့ရသူပျံကောင်တုံးရဲ့အကိုဖြစ်သူပေါ့ဆျံမောင်ဟာချင်းပြည်နယ်ကနေစင်ကာပူကိုပြေးခဲ့တဲ့သတင်းပတ်ကရောက်ရှိလာခဲ့ပြီးမြမဖြစ်သူရဲ့အလောင်းကိုစင်ကာပူရဲကစစ်ဆေးပစ္စည်းလို့မြမပြည်ကိုပြန်ယူခွင့်ပြုခဲ့တဲ့အတွက်ကြောင့်လေစင်ကာပူရှိမြမတန်ယုံရဲ့အကူအညီနဲ့မြမဖြစ်သူရဲ့အလောင်းကိုမြမပြည်ကိုဩဂုတ်လ13ရက်စနေနေ့မှာပြန်ယူဆောင်သွားဖို့စီစဉ်ထားတယ်လို့ CDE ခေါ်အင်ကူလူသမားများဆိုင်ရာဌာနရဲ့ Facebook မှာဖော်ပြထားပါတယ်။ဒါအပြင်တည်ဆုံးသူပျောင်းကောင်းတောင်းအတွက်ထဲဝင်ကြတဲ့အလှငွေတွေကိုလည်းချန်ရစ်သူတားငယ်လေးရှေ့ပညာရေးအတွက်ရထားမယ်လို့လည်းအဲ့ဒီ Facebook မှာပေါ်ပြထားတာတွေ့ရပါတယ်။ချင်းပြည်နယ်ကနေအခုလိုစင်ကာပူကိုရောက်ရှိလာတဲ့တောင်ငယ်တူမိခင်ဖြစ်သူချင်းတိုင်းရင်းသူတူအသက်ခံရမှုဟာကြေကွဲစရာလို့ဆိုရမှာပါ။စင်ကာပူမှာအင်ကူတွေဖြစ်လောက်ကင်နေသူပေါင်း2000လောက်ရှိရမှာအများဆုံးကဖိလစ်ပိုင်နဲ့အင်ဒိုနီးရှားတို့ကဖြစ်ပြီးမြန်မာက2000နဲ့3000ကြားရှိတယ်လို့လည်းခန့်မှန်းရပါတယ်။ဒါကြောင့်တိုင်းတစ်ပါးမှာသွားရောက်လုက္ကိုင်နေကြတဲ့မြန်မာနိုင်ငံကအမျိုးသမီးငယ်တွေအရေးဘယ်လိုအကာအကွယ်ပေးကြမလဲလို့မေးစရာရှိပါတယ်2014ခုကစလို့ပြပမှာမြန်မာနိုင်ငံကအိမ်အကူတွေဖြစ်သွားရောက်လုက္ကိုင်မှုကိုပိတ်ပင်ထားခဲ့ရမှာတခြားနှီးလန့်တွေနဲ့သွားရောက်လုက္ကိုင်ကြတဲ့အတွေ့လဲတရားမဝင်တဲ့အတွေ့ကြောင့်အကာအကွယ်ပေးနိုင်ဖို့ကခက်ခဲနေတာဖြစ်ပါတယ်ပြီးခဲ့တဲ့သတင်းပတ်ကတော့မြန်မာအလို့သမားနဲ့လူဝင်မှုကြီးကြရေးနဲ့လူဦးရေဆိုင်ရာဝင်ကြီးဌာနကအိန္ဒိယနိုင်ငံတွေမှာသွားရောက်လုက္ကိုင်နေကြတဲ့မြန်မာအမျိုးသမီးအိမ်အကူအလို့သမားတွေနဲ့ပတ်သက်လို့တက်ဆိုင်ရာနိုင်ငံတွေရှိတန်ယုံတွေနဲ့အလို့သမားအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးစည်ရင်းကောက်ယူကပတ်ပုံတင်ကပ်ပြားများထုတ်ပေးမှဖြစ်တဲ့အကြောင်းကြေညာသွားခဲ့တာတွေ့ရပါတယ်။ဒါကြောင့်ပြပရောက်မြန်မာအမျိုးသမီးအိမ်အကူတွေရဲ့အခက်အခဲတွေကဘာတွေပါလဲ။သူတို့တွေကိုဘယ်လိုအကာအကွယ်ပေးနိုင်မှလဲဆိုတာကိုစင်ကာပူရှိ Home လို့တူောက်ခေါ်တဲ့ရွှေပြောင်းအလို့သမားများစီးပွားရေးဆိုင်ရာလူသားချင်းစာနာမှုအကျိုးတော်ဆောင်အဖွဲ့နဲ့ Helping Hands for Migrant Workers ရွှေပြောင်းအလို့သမားရေးဆောင်ရွက်နေတဲ့အဖွဲ့မှစေနာဝန်တန်းကူညီဆောင်ရွက်နေသူဦးတင်မောင်ဝင်းကိုမေးချခဲ့ပါတယ
်စင်ကာပူမှာတော့လေအိမ်အကူတွေအဓိကတွေ့ကြုံနေရတဲ့ဒါပါလဲဆိုလို့ Verbal Physical Sexual Abuse ပေါ့လေနော်ဒါတော့ဟိုအင်းချင်းဝမူတည်ပြီးတော့အမျိုးမျိုးရှိတာပေါ့လေမြန်မာနိုင်ငံနဲ့ကလေးမလေးနဲ့ပတ်သက်လို့ရှိရင်ဘာဖြစ်လို့ပြဿနာဖြစ်တာလဲဆိုလို့ရှိရင်အဓိကဒီဘာသာစကားပေါ့ဘာသာစကားနားမလည်တဲ့ဘာရည်နဲ့နံပါတ်1ကဘာလဲဆိုရင်ကျွမ်းကျင်မှုလေမှာဆိုရင်ဥပဒေရဆိုလို့ရှိရင် Sunday ဆိုလို့ရှိရင်ကျွန်တော် off ပြန်အဲဒီ Sunday ကိုမပေးဘူးအဲဒီပြဿနာတွေရတယ်ရှိတယ်ကြာတော့လည်းမလုပ်နိုင်ဘူးပေါ့အမှဆိုရင်သူ့ဥပဒေရသူ့ကိုဒီအိမ်မှာခေါ်ထားတယ်ဆိုလို့ရှိရင်ဒီအိမ်မှာပဲသူတို့လုပ်ရမယ်သူတော့သူကသူ့အမေအိမ်မှာခေါ်ရတယ်တရှင်းလိုခိုင်းတာရှိတယ်ဆောက်ရခြင်းတချို့ကလည်းအိမ်ရှင်ကဒီဆိုင်ဖွင့်တယ်ဒီဆိုင်ဖွင့်ဆိုရင်ဒီမှာအိမ်မှာရှင်းနေပြီးဆိုင်အလုပ်ဒီဟိုတင်းကလည်းတွားပြီးတော့အလုပ်လုပ်ပေးရတယ်ရှိအမှန်တော့ကတရားမဝင်ဘူးအဲနောက်တစ်ခုကတော့နှုတ်နဲ့ပေါ့လေရရန်ဆန်းဆန်းပြောတာလေကိုကြီးလက်ရရိုက်တာနှက်တာလေအခါကြလို့ရှိရင်လင်ပိုင်းစော်ကားမှုလေအဲအဲ့ဒါမျိုးတွေသူတို့ကြုံရတယ်လေ
အဲ့လိုမျိုးကြုံရတဲ့ခါမှာအိမ်အခုအလုပ်သမားတွေနေနေပေါ့နော်ဥတီမဝင်းတို့ကလည်းဒီ helping hands နဲ့ home လို့မှလုပ်နေတယ်ဆိုတဲ့ခါဘယ်လိုအကောင်ဆုံးအကြံပေးချင်ပါလဲ။နောက်သူတို့တွေလူတွေဘယ်လိုအကောင်ဆုံးအကာအကွယ်ပေးနိုင်ပါလဲရှင်။ဒါအပါဝင်ပေါ့နော်။ဟိုဒီတက်ဆိုင်ရာနိုင်ငံတွေရဲ့အစိုးရပေါ့နော်။ကျမတို့ဆိုလို့ရှိရင်မြန်မာအစိုးရပေါ့။နောက်တော့မြန်မာတန်ယုံပေါ့
။ဘယ်လိုအကောင်ဆုံးအကူအညီပေးနိုင်မလဲဆိုလို့ရှိရင်မတက်ကပါလဲဆိုလို့ရှိရင်ဘင်းကူအလုသမားတွေဒီကိုထွက်လာပြီးတော့အလုပ်လုပ်ဖို့အတွက်ကိုအစိုးရကြီးပြီးတော့ဥပဒေလေးတစ်ခုတော့ကြာတန်းပင်တယ်လို့ကျွန်တော်ကြည့်ပါဆိုလို့ရှိရင် terms of contract ဆိုအဲ့ဒီမှာဘာတွေပါမလဲအလုပ်ချင်ကဘလောက်အဲအဲ့လိုမျိုးတွေကိုအစိုးရကပြောဥပမာဖိလစ်ပိန်းမှာဆိုလို့ရှိရင်သူကဘာလဲဆိုရင်သူက migrant workers and overseas philippines act ဆိုပြီးတော့သူ့မှာရှိတယ်ပြီးရခါကျတော့ဒီ recruitment and employment of overseas workers rules and regulations ဆိုပြီးတော့သူကအဲ့ဒါကြီးရှိတယ်ကျွန်တော်ရှိမှကျတော့အဲ့လိုမျိုးမရှိဥပမာဆို illegal recruitment တွေပေါ့ကိုယ်ကလိုပွဲစားဆိုပြီးတော့သူကဒီပဲဒီကိုပို့လိုက်ပို့တော့ဒီက agency နဲ့ဆက်ပြီးတော့ပေါ့မဆိုလို့ရှိရင် agency to agency ဆက်ကနေတော့ဥဒိနေပြီးစာတုပ်စာရန်ဟိုတိစာလို့အဲအဲ့ဒါဆိုလို့ရှိရင်ကျွန်တော်တို့လောကကြံရတာပို့ပြီးတော့လွယ်တယ်လေတခုဖြစ်တယ်ဆိုလို့ရှိရင်ဥမာဟိုဘက်ရန်ကုန် agency ကသူဘာတိတာဝန်ယူပေးရမယ်ဒီဘက်ကလည်းဒါရီဘာတိတာဝန်ယူပေးရမယ်ဆိုတော့အဲ့လိုဥဒိလေးတခုကိုအစိုးရရေးဆွဲပေးထားလို့ရှိရင်ပြဿနာနည်းနည်းတော့ညော့သွားမှာအများကြီးမဖြစ်တော့ဘူးပေါ့ စားနိုင်ငံမှာကြတော့ဒီမှာစင်ကာပူမှာဆိုလို့ရှိရင် Philippines Embassy ရှိတယ် Indonesia Embassy ရှိတယ်အဲ့မှာသူတို့မှာဆိုလို့ရှိရင်ဒီ Labor Attaché ရှိတယ်လေအခုကျွန်တော်ဗမာနိုင်ငံကစင်ကာပူတန်ရုံမှာကြတဲ့ခါကျတော့သူ Labor Attaché လို့သက်သက်မရှိသေးဘူး။ online မှာတော့ရှိနေပြီပေါ့လေဟိုဘန်ကောက်မှာတော့ကျွန်တော်ရှိမှာမရှိသေးဘူး။ဒီလိုရတာလည်းမြန်မာနိုင်ငံခိမ့်ပါလေဟာဒီမြန်မာနိုင်ငံကဒီပွဲစားနဲ့သူတို့လုပ်ကြလဲတော့မသိဘူး။ဒါဒီလာဖို့အတွက်ဆိုရင်ဟိုကလေပြီးတော့ပတ်ဆွလုပ်ပေးတယ်ပြီးတော့ဒီရောက်လာဟိုပို့တယ်အဲ့အတွက်သူကဘာပြန်ဆက်ရလဲဆိုလို့ဆိုသူက6လသာသူတို့ပြန်သို့မဟုတ်5လသာသူက9လသာဟိုမှာသူဒေါ်လာ450ရမယ်ဆိုလို့ရှိရင်9လဆိုတော့3000ကျော်ပေါ့ဟိုကအကုန်လုံးကဘာလဲဆိုလို့ရှိရင်အင်ရှင်ရနေပြီးတော့သူကပေးရတယ်ဒီအကုန်ရစိတ်အကုန်လုံးလေအဲ့တော့အဲ့ခုနကပြောတဲ့ဒီ6လသာအကုန်လုံးယူရတာကျွန်တော်စင်ကာပူက9လသာယူသွားပြီလုံးဝနဲ့2နှစ်လောက်ကတည်းကကျွန်တော်စင်ကာပူကဥပဒေထုတ်ထားတယ်။ဒါလည်းဆိုလို့ရှိရင် Sunday off ပေးရမယ်ဆိုတော့သို့တော့ဖိလစ်ပင်းကိုဘာလို့ကသူအဲ့တိုင်းဟိုနေရတယ်။ကျွန်တော်ဒီဗမာကြီးကြတဲ့အခါကျတော့ဖြစ်လဲဆိုလို့ရှိရင်သူက Sunday off မလုပ်လို့ရှိရင်ပတ်စံပေးရမယ်ဆိုပြီးသူကလုပ်တယ်။အဲ့ဒါကိုဒီကကလေပြီးတော့ engine ကပေးရမယ်ဆိုတော့9လောက်ပတ်လုပ်ခိုင်းပြီးတော့ကျွန်တော်450ကျောက်ဘောင်အနည်းဆုံးပဲ900ဆိုရဲဥစ္စာဦးက Sunday တော့ပီးတယ်ဆိုတဲ့ပုံစံနဲ့လုပ်ပြီးတော့သူအလုံးလုံးရတာ။ဒါဘာဖြစ်လဲဆိုတော့ကျွန်တော်တို့ employment contract မှာအင်းလူတွေရေးထားတယ်ပြန် claim တွေလည်းမသိဘူးဘဝပြက်ပွဲစားတယ်ပြီးရောအဲအဲ့လိုမျိုးတွေပေါ့လေဟာ agency ဒီကောင်၌ဗမာစိုးရမှာနော်တရားဝင်တွေက agency တွေကခုနကကျွန်တော်ပြောတဲ့ data training မပေးတာ right ဝင်မလုပ်တာစာချုပ်ကို data ချုပ်မပေးတာတခုချင်းတောင်းဝင်မယူတာကျွန်တော်အဲ့လိုကျွန်တော်ပြောချင်တာ You can bend but never break me cause it only serves to make me more determined to achieve my final goal and I'm sending in the key VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လင်းနေပါတယ်ရှင်အခုဆက်လက်ပြီးတော့ဒေါက်ခင်မျိုးသက်ရဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရအောင်ပါရှင်
မြန်မာနိုင်ငံမှာတတုတယံဇာတအမျိုးအစားများစွာရှိပေမဲ့အားလုံးကိုစီးပွားဖြစ်လို့သတ်မှတ်လို့မရပါဘူးစီးပွားဖြစ်အခြေအနေရှိလို့တူးဖော်မယ်ဆိုရင်လည်းတူးဖော်ပြီးနောက်ပိုင်းသုံးမရတဲ့ဒေတာအဖြစ်နဲ့မကြမ်းရစေဖို့ကြိုတင်စီမံကိန်းချပြီးစနစ်တကျလုပ်ဖို့လိုတဲ့အကြောင်းဒီတစ်ပတ်မှာပြောပြပါရစေမြန်မာနိုင်ငံကိုတယံဇာတပေါ်ထွက်တဲ့နိုင်ငံလို့အများကတည်ထားကြတာပါဒီထဲကတတုတန်ဇာတမှာဆိုရင်အမျိုးအစားကအများကြီးရှိတယ်လို့မြန်မာဘူမိသိပ္ပံအထွေထွေတွင်းမှုဦးဝေလွင်ကပြောပါတယ
်။ဘူမိဗေဒသဘောအရတတုတိုက်အကျော၄ကျော်ရှိတယ်လို့သတ်မှတ်ပါတယ်။ပထမတော့အရှိဘက်ကုန်းမြင့်မြင့်ဒီမြန်မာပြည်မြောက်ဘက်ကချင်းပြည်နယ်အစရှမ်းမြောက်ရှမ်းတောင်ကရင်ကယားမွန်တနင်္သာရီအဲ့လိုမြောက်ဘက်ကနေတောင်ဘက်ကိုဆင်းလိုက်မယ်။အဲ့ဒါအပိုင်းတွေမှာခဲရှိတယ်၊ဈင်းရှိတယ်၊ကောပါရှိနိုင်တယ်ငွေရှိတယ်တင့်တန်စင်ရှိတယ်ခနောက်စင်းခေါ်တဲ့အန်တီမိုနီရှိတယ်တန်ရှိတယ်နော်အဲ့ဒီအနောက်ဘက်ကိုဆင်းလိုက်ရင် central belt လို့ခေါ်တဲ့အလယ်ပိုင်းလွင်ပြင်ကြီးပေါ့နော် AOD မြစ်ချင်းတွင်းမြစ်စစ်တောင်းမြစ်တကျော် AOD မြို့ကကျွန်းပေါ်ဒေသအထိမြောက်ကနေတောင်ကိုသွားမယ်ဆိုရင် Porphyry Copa လို့ခေါ်တဲ့ပြန့်ကျဲနေတဲ့ခြေနေတတူတိုက်နော်ရွှေတွေရှိတယ်တောင်ပီးစွေတွေရှိတယ်ရေနံနဲ့သဘောတောင်းတွေရှိတယ်ကုန်းတွဲမှာလည်းရှိတယ်ပင်လယ်ထဲထိဆင်းသွားလို့လည်းရတယ်နောက်တစ်ခါ Western Range လို့ခေါ်တဲ့အနောက်ဘက်ယူမအဲ့ဒီမှာနီကယ်ရယ်ခရိုမိုက်ရယ်ပီဂျီအန်ရယ်ရှိရယ်နောက်ဆုံးရခိုင်ကမ်းမြောင်ဒေသမှာတော့ oil and gas ခေါ်တဲ့ရေနံနဲ့သဘောတန်ခွင့်ရှိတယ
်အခုလိုအများပြားရှိပေမဲ့အားလုံးကိုစီးပွားဖြစ်တတ်တူတိုက်ဖြစ်နေမသတ်မှတ်နိုင်ပါဘူ
းဓာကြီးရှိပေမဲ့ဒီစီးပွားဖြစ်ဖြစ်ချင်မှဖြစ်တယ်နည်းနည်းပေမဲ့လည်းစီးပွားဖြစ်ဖြစ်သွားနိုင်တယ်အဲ့ဒါကတော့ကမ္ဘာပေါက်စင်းတဲ့ကမ္ဘာအခြေအနေနဲ့ဤပညာတို့မြင်လာဖို့မှမူတည်တယ်အခုနည်းနည်းပဲရှိပြီးတော့အခုစီးပွားမဖြစ်ပေမဲ့တစ်ချိန်ကျရင်လည်းစီးပွားဖြစ်သွားနိုင်တယ်ဒါမဲ့ဗမာပြည်မှာရေဘွားအပြင်တော့မျိုးစုံရှိတယ်စီးပွားဖြစ်တတုတိုက်နေတယ
်ဆိုတော့အဲ့ဒီမျိုးစုံရှိတဲ့အပိုင်းတွေနည်းနည်းပိုင်းခြားပြပါ
ဘာပြောလို့ပေါ့နော် very rich ဆိုတဲ့အပိုင်းမှာကြောက်စိမ့်ရယ်ပရမားရယ်နီလာရယ်ထုံးကြောက်ကက very rich ဆိုတဲ့အပိုင်းကိုပေးထားပါတယ်ဒုတိယ rich ဆိုရကျွယ်ဝတယ်ပေါ့နော်များများရှိတာ copper ရှိတယ်ခဲရှိတယ်ဇင်းရှိတယ်တင်တန်စင်ရှိတယ်ရွှေရှိတယ်ကြောင်ပြီးရွှေရှိတယ် variety ရှိတယ်နောက်တစ်ခါ very rich လို့ခေါ်တဲ့အများကြီးတော့မဟုတ်ဘူးကပ်နည်းနည်းလေးရှာရှာနိုင်ဖွင့်နိုင်တယ်ဆိုတဲ့အတိုင်းပေါ့အဲ့ဒါအန်တီမိုနီရှိတယ်ဆေးဘာရှိတယ်နီကယ်ရှိတယ်ခြေစင်ရှိတယ်အိုင်ရှိတယ်ပူဝါဆိုတာနည်းနည်းလေးပဲရှိတယ်တော်တော်များများတီးရထုတ်လုံးနိုင်ဖို့အခက်အခဲရှိတယ်ဆိုတဲ့ဟာတွေကတော့ခရိုမိုက်မက်ဂနီဆိုနောက်နောက်တစ်ခါရေဒီယိုအက်တစ်မင်နရယ်တို့ဒိုင်းမွန်းတို့မာကျူရီတို့ဖလိုရိုက်တို့ဘောက်ဆိုက်တို့ Eulene တို့ Vespa တို့ဒါတွေအားလုံးကတော့ bike တို့ကနည်းနည်းပဲရှိတယ်တတုဆိုတာပြောရတယ်နံပါတ်1ကြောက်မြင့်ရတာလည်းတတုပဲ Lesson Saver Antimony ခနောက်စိမ့်စားတာလည်းတတုပဲ Industry Raw ခေါ်တဲ့ Fluoride တို့ Vespa တို့ Eulene တို့ Brighty တို့ Limestone တို့ပါလဲတတုတိုက်ပေါ်တဲ့လုပ်ငန်းတွေမှာပါပါတယ်နောက်ဆုံး Decoration Stone Dimension Stone တွေလုံးမဲ့ Granite တို့ Gneiss တို့ Marble တို့ဒါလည်းတတုလုပ်ငန်းတွေမှာပါပါတယ်ဆိုတော့အဲ့ဒါတွေအားလုံးကတော့လုပ်ငန်းမျိုးစားနဲ့ဖြစ်တည်တဲ့ပမာဏနဲ့ထုတ်လုပ်မှုဇယိတ်နဲ့ကမ္ဘာပေါက်ဆေးတွေပြောင်းလဲမှုပေါ်မှာတည်ပြီးမှအခုလောလောဆယ်စီးပွားဖြစ်မဖြစ်သေးပေမဲ့နောက်10နှစ်15နှစ်ဆိုဖြစ်သွားနိုင်တယ်ဥပမာအဖြစ်ခြေစဉ်တော်နဲ့ပြောင်းတော့တွေ့တာနှစ်ပေါင်း90လောက်တည်းတွေ့တာကြားလာပြီတွက်ချက်တာလည်းကြားလာပြီဒါပေမဲ့တကယ်စီးပွားဖြစ်ကဒီဘက်ပိုင်းချမှာဖြစ်လာတယ်ထုတ်လုပ်မှုနည်းပညာတွေလည်းတိုးတက်လာတယ်ကမ္ဘာမှာရှိတဲ့ကြီးနီတို့ရွှေတို့ဈေးတွေလည်းတက်လာတဲ့အခါမှာစီးပွားဖြစ်သွားလာတယ်အကျိုးအားဖြင့်တော့မြန်မာပြည်မှာတတ်ထုပေါင်းမြောင်များစွာရှိပေမဲ့ခုနပြောတဲ့စီးပွားပြီးတတ်တုတိုက်ထုတ်လုပ်တဲ့ဆိုရဲအခြေအနေကအများကြီးမရှိပါဘူးဆိုတဲ့အကြောင်းပြောပြတာပါ
တတ်တုတူးဖို့တဲ့နေရာမှာစနစ်ကျဖို့အတွက်တိတ်ကိုအရေးကြီးပါလေစနစ်တကျမဟုတ်ဘဲထုတ်လုပ်တဲ့အခါမှာဝန်းကျင်ပြည့်စုံမှုကတိတ်ကိုကြီးမားပါလေ
တတ်တုတူဖို့ရေလုပ်ငန်းကိုစနစ်တကျတူးဖို့လို့ရတဲ့လုပ်ငန်းကြီးအဖြစ်ဖန်တီးဖို့လိုတယ်အဲ့လိုဖန်တီးတဲ့အခါကျနှိရှင်လာများစွာပေးဖို့လိုတယ်နှိရှင်လာများစွာပေးမှလုပ်ငန်းရှင်ကတာဝန်ခံမှုတာဝန်ယူမှုတွေပါတဲ့ဒေတာခံတွေရဲ့တာဝန်နေရေးဒေတာကန်တွေရဲ့ကျမ်းမာရေးဒေတာကန်တွေရဲ့ပညာရေးတွေကိုတာဝန်ယူတာပဲအဲ့လိုတာဝန်ယူနိုင်အောင်လို့သူတို့ဘာလဲအကျိုးစီးပွားတွေဖြစ်အောင်လို့စနစ်ကြတဲ့ပတ်ဝန်းကျင်ကိုမထိခိုက်တဲ့ကာကွယ်တဲ့လုပ်ငန်းတွေလှုပ်လာနိုင်မယ်ပြီးတော့မှသူတို့ကဒါတွေကိုရည်စည်းမြုံတံမှုတွေကြီးကြပ်ကြပ်လှုပ်မှတတ်ထုတ်ပါထွက်မှာတတ်ထုတ်ထုတ်ရင်တွင်းတွင်းတင်းတူရမယ်လိုင်ကောင်းတူးတင်းလည်းတူရမယ်တောင်ကိုဖြိုးတင်းလည်းဖြိုးရမှာပဲဒါပေမဲ့ဒါကိုစနစ်တကျလုပ်ဖို့ပြောတာအဲစနစ်တကျလုပ်တဲ့အခါမှာနီးစနစ်အပြင်ရည်စည်းမြုံတံမှုကြီးဖို့လည်းလိုတယ်ပညာရှင်တွေခေါ်သုံးဖို့လိုတယ်ဆိုတော့အဲ့ဒီဘိုင်းတွေကဘာဘာမျိုးမှအားနေတယ်ရှင်းနေမြစ်တစ်လျှောက်အရာရီမြစ်မေခမေဒီကတစ်လျှောက်အရာရီမြစ်တစ်လျှောက်မြေကျောင်းဘေးတွေမှာတနစ်မကြဘဲနဲ့ရွှေတွေထုတ်တယ်ပင်လယ်ဘူးဗမောက်နေရာတွေမှာရွှေတွေထုတ်တယ်ရှမ်းပြည်ဘက်မှာတကယ်လှတဲ့ပင်တရားတို့ကလောတို့ဘက်မှာလည်းကျောင်းပြီးရွှေတွေကိုစနစ်တကျပဲနဲ့ထုတ်တယ်ပြောမယ်ဆိုတော့အများကြီးပေါ့နော်အဲ့ဒါတွေကြောင့်ဒါပတ်ဝန်းကျင်ထိခိုက်သွားတာပဲရှားတိုင်းမြို့မှာလည်းရှိပါတယ်အင်ဒိုနီးရှားတို့ဖိလစ်ပင်းတို့မှာလည်းဒီလိုဒီစနစ်တွေကိုတနည်းကြောင့်မထုတ်လို့ပတ်ဝန်းကျင်ထိခိုက်တဲ့ထောက်ထားတွေရှိပါတယ်။ယူရီးယားမှလည်းရှိခဲ့ဘူးတယ်လို့ကျွန်တော်သိရပါတယ်
။တတုတူးဖို့တဲ့အခါမှာအသေးစားလုပ်ငန်းလေးတွေကြောင့်ဝန်းကျင်ဖြစ်ရှိခဲ့တဲ့တာရကတွေအများအပြားရှိပါတယ်။တာဝန်ခံမှုတာဝန်ယူမှုအတွက်အကြီးစားလုပ်ငန်းအဖြစ်လုပ်ကင်တာဟာပိုးပြီးထိအောင်နိုင်တယ်လို့တူးဖို့ပြီးနောက်ပိုင်းဒေတာဖွံ့ဖြိုးရေးအတွက်အစီအစဉ်တွေလည်းချပေးဖို့လိုအပ်ပါတယ်
။အသေးစားလက်စားတွေပေးခဲ့တဲ့ကြောင့်ဖြစ်ရှိသွားတဲ့တိုင်းပြည်အချို့ရှိပါတယ်။တရုတ်နယ်စပ်မှလည်းရှိမှုပါတယ်။အခုတော့တရုတ်ဖြစ်စီသူပြင်တတ်တုလုံကအကောင်းဆုံးဩစတြေးလျကနေဒါအမေရိကန်အဲ့တိုင်းပြည်တွေမှာအသေးစားလက်စားပေးတဲ့စနစ်မရှိတဲ့ပြည် accountability ရို့ responsibility ရို့ပါတဲ့အချက်လက်တွေကဥပဒေအနေထိတ်ထုတ်ထားတာနောက်တစ်ခါအင်ဒိုနီးရှားမလေးရှားယူရီးယားသူတို့အဲ့ခေတ်ခါကစနစ်ရှားအများကြီးမိုင်းကြီးတွေဒုက္ခပဲပေးတယ်အသေးစားလက်စားတွေမပေးခဲ့ဘူးသူတို့တွေဆိုရင်ပတ်ဝန်းကျင်ထိခိုက်ပါတယ်ဆိုရင်အတန်မကြားပဲတတ်တုကိုကောင်းအောင်ထုတ်နိုင်တယ်အဲ့ဥပမာအပြင်မလေးရှားမှာဟိုကောလာလမ်ပူးကနေစင်ကူသွားတဲ့လမ်းပေါ်မှာမိုင်းဆိုတဲ့မိုင်းစစ်တီးလို့နာမည်ထားတယ်တခိတခါကဒါဖဲမပြူအဖိုင်းနဲ့ထုတ်တဲ့မိုင်းကြီးပဲအိုပက်ပက်မိုင်းကြီးတွင်းနေတူးပြီးတော့ရှင်ရမလိုင်ကောင်းပြောင်းထုတ်သွားတယ်အခုဒီဘက်ပိုင်းကျတော့တတ်တူကကုံသွားတဲ့ချိန်ကျဒီတိုင်းပြင်မတားဘူးအဲ့ဒီကရေးသမြုံနိုင်တဲ့လူကပဲရေကန်ကြီးဖြစ်ပြီးတော့တကယ် resource ကြီးထောင်ပြီးတော့ hotel တွေခလေးကစားကွင်းတွေလူတွေအပန်းဖြစ်တဲ့နေရာတွေပြီးတော့ Bangalore တွေ high risk အိမ်တွေစောက်ပြီးတော့မြို့တစ်မြို့အဖြစ်ပြန်လဲတည်သွားတယ်
တတုတူဖို့မှုအတွက်ကောင်းမွန်တဲ့မူဝါဒအချမှတ်ပေးဖို့လိုအပ်တယ်လို့စနစ်တကျတူဖို့မှုနဲ့ရေရှည်ဒေသရင်းအကျိုးစီးပွားကိုပါထဲ့သွင်းတွက်ချက်ဖို့အရေးကြီးပါတယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်ပါနော်
စမာရိုဗီယိုရဲ့မြန်မာပိုင်းကထုတ်လွှင့်နေတဲ့ရုပ်သံနဲ့ရေဒီယိုအစီအစဉ်တွေကိုကမ္ဘာတစ်လောကသရရှင်တွေတိုက်ရိုက်ကြည့်ရှုနားဆင်မယ်ဆိုရင် internet website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်ရှင
် American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်သရရှင်မြတ်မြာနိုင်ငံတကာလူအဖွဲ့အစည်းအနေနဲ့ချက်ဂျီကန်ဝင်းကျင်ဒေတာတဝိုက်ဘိုကိုဟာရန်အကြမ်းဖက်အဖွဲ့ကိုတိုက်ခိုက်နှိမ်နှင်းနေတဲ့နေရာမှာကြီးမားတဲ့အခက်အခဲတွေကိုရင်ဆိုင်နေရပါတယ်။တစ်ချိန်တည်းမှာပဲဒီအဖွဲ့ရဲ့လက်ချက်နဲ့ဖျော်ဖျဲဖြစ်နေကြတဲ့ဒေတာကန်လူထုအတွက်လူသားချင်းစာနာမှုအထောက်အကူတွေကိုလည်းအကူအညီပေးနိုင်မှုလှုပ်ဆောင်နေရပါတယ်။က ူလာတမကလုံခြုံရေးကောင်စီအစည်းအဝေးမှာအမေရိကန်ပြည်ထောင်စုကူလာတန်တမန်ဆမတာပါဝါကဘူကိုဟာရန်အကြမ်းဖက်အုပ်စုရဲ့အန်ဒီကနေထွက်ပြေးလာရတဲ့သူတွေထားရှိတဲ့ဒေသအတွင်းကေဇေးရစ်ခန်းတွေမှာသူမတွဲဆောင်ခဲ့သူတွေထံကနေကြားသိခဲ့ရတဲ့လူရဲမှုတွေလူနေအိမ်တွေကိုမီးတင်ရှို့တာတွေအမျိုးသားလူငယ်လေးတွေကိုတပ်ပစ်တာအတ္တမပြုကျင်တာအမျိုးသမီးနဲ့မိန်းကလေးတွေကိုဖမ်းဆီးခေါ်ဆောင်သွားတာစတဲ့အကြောင်းတွေကိုပြန်လည်ပြောပြခဲ့ပါတယ်ဘူကိုဟာရန်အဖွဲ့ကိုစီးရဲရကြံ့ညံ့ခံဆန့်ကျင်တိုက်ခိုက်ဖို့ရကအလွန်ကြီးပါတဲ့အကြောင်းတမန်ကြီးပါဝါကပြောပါတယ်ဘီနင်ကင်မရွန်နိုင်ဂျာနဲ့နိုင်ဂျီးရီးယားနိုင်ငံတွေကစုပေါင်းပြီးတော့ဖွဲ့စည်းထားတဲ့အထူးတပ်ဖွဲ့တွေရဲ့အခမ်းအနားကဏ္ဍကပုံမှုအရေးပါလာတယ်လို့ထောက်လှမ်းရေးသတင်းအချက်အလက်တွေကိုလည်းဖလှယ်နေကြတယ်လို့ဆိုပါတယ်ဒီလှုပ်ဆောင်ချက်တွေကပြီးခဲ့တဲ့လတွေအတွင်းအရေးပါတဲ့ရည်မှန်းချက်တွေကိုဆောင်ရွက်နိုင်ခဲ့ပါတယ်ဒီထဲမှာထောင်နဲ့ချီတဲ့ဒဇာကန်တွေကိုလွတ်မြောက်လာအောင်လှုပ်ပေးနိုင်ခဲ့တာဒါဇင်နဲ့ချီပြီးတော့ရှိတဲ့အကြမ်းဖက်သမားတွေရဲ့စခန်းတွေဖျက်ဆီးပစ်နိုင်ခဲ့တာဘိုကိုဟာရန်အဖွဲ့လက်တွင်ကြောက်ရွံ့သွားတဲ့နေမီတွေရဲ့85ရာခိုင်နှုန်းကိုပြန်လဲပြီးတော့တင်ပိုက်နှံခဲ့တာစတာတွေပါဝင်ပါတယ်။ဘိုကိုဟာရန်အဖွဲ့ပေါ် CIA အရေးယူဆောင်ရွက်တာဟာလူအခွင့်အရေးကိုလေးစားမှုပြုရာရောက်ပါတယ်လို့တမ်မတ်ကြီးပါဝါကပြောပါတယ်။ဒီလိုနိုင်ငံစုံပါဝင်တဲ့အထူးတပ်ဖွဲ့တွေကိုအကူအညီပေးခဲ့တဲ့ဗြိတိန်နိုင်ငံနဲ့ဥရောပတမ်မတ်ကတွေကိုလည်းချီးကျူးတဲ့ကြောင်းတမ်မတ်ကြီးပါဝါကပြောပါတယ်။ဒီအဖွဲ့တွေအတွက်အမေရိကန်ပြည်ထောင်စုကလည်းဒေါ်လာ80တန်းအထောက်ပံ့တွေပေးခဲ့ရမှာအကြံပေးအဖွဲ့တွေထောက်ပံ့ပို့ဆောင်ရေးတွေလက်နဲ့မဟုတ်တဲ့အတုံးဆောင်ပံ့ပိုးပစ္စည်းတွေပါဝင်ပါတယ်။တခြားအဖွဲ့ဝင်နိုင်ငံတွေအနေနဲ့လည်းအရေးပါတဲ့အကူအညီထောက်ပံ့မှုတွေပေးကြဖို့သူမကတိုက်တွန်းလိုက်ပါတယ်။လူသားချင်းစာနာမှုပေးရေးအတွက်တရေရှင်ရေးတမျှအရေးကြီးတဲ့အခြေအနေကြုံရရတဲ့အချိန်မှာစစ်စင်ရေးကိုပိုးပြီးတော့အားကောင်းလာအောင်တိုးမြှင့်ပေးဖို့လိုအပ်တယ်လို့တမ်မကြီးပါဝါကပြောပါတယ်။ပြီးခဲ့တဲ့နှစ်နှစ်အတွင်းအမေရိကန်ပြည်ထောင်စုဟာဘိုကိုဟာရန်အကြမ်းဖက်အဖွဲ့ကြောင့်ဒုက္ခရောက်ကြရတဲ့တိုင်းပြည်တွေအတွက်လူသားချင်းစာနာမှုအကူအညီဒေါ်လာ281တန်းထောက်ပံ့ပေးခဲ့ပါတယ်။ဒါပေမဲ့လောက်ငတ်မှုမရှိဘဲဖြစ်နေသေးပါ။လူပေါင်း 1.5 တန်းဟာအိုးအိမ်မဲ့ထွက်ပြေးပုန်းရှောင်နေကြရတယ်လို့လူပေါင်း 3 ခွဲလောက်ဟာတန်းပီကနေထွက်ပြေးနေကြရပါတယ်။ဘိုကိုဟာရမ်ရဲ့ရန်ကနေအသက်လူပြီးတော့ထွက်ပြေးတင်းရှောင်နေကြတဲ့သူတွေရဲ့90ရာခိုင်နှုန်းကျော်ဟာမိသားစုနဲ့အတူထွက်ပြေးပုန်းရှောင်နေကြရတာဖြစ်ပါတယ်။အခုချိန်ဟာနိုင်ငံတကာမိသားစုအနေနဲ့ချက်ဒီအင်ဒေတာကအကူအညီလိုအပ်နေတဲ့သူတွေကိုအကူအညီတွေထပ်မံပေးကြဖို့နဲ့ဘိုကိုဟာရန်အဖွဲ့ကိုအပြေးတိုင်ခြေမုံပစ်ဖို့လိုအပ်ပြီးလို့တမ်မတ်ကြီးပါဝါကပြောဆိုသွားကြပါခင်ဗျာ
။ရေကန်ဆိုရရဲ့သဘောထားမြင်အဖို့ကိုပြင်ပြလို့ပြီးပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားမြင်တာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။အခုတော့သတင်းအချင်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပြီဆိုတော့မနနာချန်ကပြောပြမှာပါ။ ISIS တို့ကြွားဖွဲ့ကိုစီးရီးယားနိုင်ငံမြောက်ပိုင်းသူတို့ရဲ့အမဂန်စခန်းတစ်ခုကနေတိုက်ထုတ်ခဲ့ပြီးတဲ့နောက်အမေရိကန်ကြောတောင်းနောက်ခံပေးထားတဲ့တပ်ဖွဲ့တွေဟာစစ်သွေးကြွတွေရဲ့အဓိကထောက်ပံ့ရေးလမ်းကြောင်းတွေဖြစ်တဲ့နယ်စပ်မြို့တွေရှိ IS တွေကိုဆက်လက်နှိမ်နှင်းမှုပြင်ဆင်နေပြီဖြစ်ပါတယ်။ Syria Democratic အင်အားစု STF နဲ့ဆက်နွယ်တဲ့အုပ်စုတွေ American ကြောတော့နောက်ခံပြုထားတဲ့ Qat နဲ့ Arab မဟာမိတ်တပ်ဖွဲ့တွေဟာ Syria နိုင်ငံ Aleppo ပြည်နယ်က Arab လူမျိုးအများစုနေထိုင်ရာ Manbij ကိုထိန်းချုပ်လိုက်ကြောင်းတောက်ကြနေကပဲသတင်းတွေထွက်ပေါ်ခဲ့ပါတယ်။ Manbij မြို့စစ်စင်ရေးကိုတော့ American ဦးဆောင်တဲ့ညွန်မောင်းတပ်ဖွဲ့တွေရဲ့လေကြောင်းထိုးစစ်တွေနဲ့အတူ IS အစွန်းရောက်အဖွဲ့ချေမုံရေးဂျွန်လာမှာပဲပူးပေါင်းတပ်ဖွဲ့တွေစတင်နေတာဖြစ်ပါတယ်။သမရဘရက်အိုဘားမားဟာ IS အစွန်းရောက်အုပ်စုကိုထူထောင်သူဖြစ်ပြောဆိုခဲ့တာဟာတယောလောင်ပြောင်တဲ့သဘောနဲ့ပြောခဲ့တာသာဖြစ်တဲ့အကြောင်း Republican Party သမ္မတလောင်း Donald Trump ကပြောဆိုလိုက်သလိုသတင်းမီဒီယာတွေကအလေးအနက်သဘောထားပြီးတင်ပြခဲ့ကြတာသာဖြစ်တဲ့အကြောင်းအပြစ်ဖို့လိုက်ပါတယ် Trump ကသမ္မတ Obama နဲ့ Democrat Party သမ္မတလောင်း Clinton တို့ကို IS အဖွဲ့ထူထောင်သူတွေဖြစ်ပြောဆိုခဲ့တာကိုအလေးအနက်လို့တင်ပြခဲ့တဲ့ CNN သတင်းဌာနဟာတယောတာကိုတော့မသိဘူးလားလို့ Twitter Internet လူမှုကွန်ရက်မှာမေးခွန်းထုတ်ခဲ့ပါတယ်ထိုင်းနိုင်ငံမှာလူ၄ဦးသေဆုံးပြီးနိုင်ငံခြားသား၁၁ယောက်အပါအဝင်အနည်းဆုံး30ဒဏ်ရာရရှိခဲ့တဲ့နှစ်ရက်ဆက်တိုက်ဘုံးခွဲတိုက်ခိုက်မှုကြုံခဲ့ရပြီးတဲ့နောက်နိုင်ငံအတွက်အဓိကဝင်ငွေရနေတဲ့ကမ္ဘာလှည့်ခရီးသွားလုပ်ငန်းကိုရိုက်ခတ်ခဲ့ပါတယ်နနနာချန်ကသတင်းချင်းချုပ်ကိုပြောပြသွားတာပါရှင်ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့မတ်ဤတန်စင်ဖြစ်ပါတယ်အင်ဂျင်နီယာကတော့ဇီနတ်ပါရှင်စနေနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြကြတဲ့အတွက်ကဘာတလောကသရရှင်အားလုံးကိုကျေးဇူးတူတင်ပါတယ်ရွှေလန်းချမ်းမြေ့ကြပါစေရှင်ကျွန်မအင်ဂျင်နိုင်ပါThank you.
This program has come to you from the Voice of America, Washington.